Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American Dance ရဲ့2015ခုနှစ်မေလ24ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစနောချင်းည9:00-10:00အထိလိုင်းလုံးမီတာ24.25-30.50နဲ့လိုင်းလံ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတင်ဆက်သွားမှာပါခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်တနင်္ဂနွေကိုဒေါ်မိုးပြည်နဲ့အတူကြီးညာပေးမှာပါ။ Ethiopia နိုင်ငံမှာရွေးကောက်ပွဲကျင်းပနေတာနောက်ဒီတရုတ်ဂျပန်နှစ်နိုင်ငံဆက်ဆံရေးပူကောင်းလောင်ဆောင်ရွက်ဖို့နှစ်နိုင်ငံခေါင်းဆောင်တွေကဟိုကတိပြုပြောဆိုလိုက်တာဒီအကြောင်းထိတ်တန့်ရောက်တဲ့တင်းတွေကိုတင်ပြပေးဖို့ရှိပါတယ်ဦးညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုကန်တိုက်ပွဲတွေကြောင့်အစိုးရတပ်ရဲ့လက်နက်ကြီးကြီးနောက်တစ်ကြိမ်တရုတ်နိုင်ငံနဲ့ကြာခဲ့လို့ကုန်းသွဲလမ်းတချို့ပိတ်ထားရပါတယ
်ကျွန်တော်ကြားတာကလောက်တာရဲ့အရှိတ်တောင်ပေါ့နော်တုံးချမ်းဒေသတိုက်ပွဲကြီးလို့လည်းလက်နက်ကြီးကြာတာနေမှာပေါ့ဗျာအမတ်သမတော်ကပြလိုက်တဲ့လက်နေကြီးကတရုတ်ပြည်ထဲပြန်ကြတယ်ပြောတယ
်ကိုကန်တန်းပွဲပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းပါဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားကဏ္ဍတွေကိုလည်းတင်ဆက်သွားအောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပါမယ်ခင်ဗျာ
ရှီယာမွတ်စလင်တပုံတွေနဲ့အီရတ်အစိုးရတပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေကိုရမ်မဒီမြို့အရှေ့ဘက်မှာတိုက်ခိုက်နေပါတယ်။လွန်ခဲ့တဲ့ပတ်ကစစ်သွေးကြွတွေလက်ထက်ကျရောက်ခဲ့တဲ့ဒီမြို့ကိုပြန်လည်သိမ်းယူဖို့စတင်လှုပ်ဆောင်လာလေဖြစ်ပါတယ်။အမ်ဘာဒေတာမြို့တော်ရမ်မဒီကို IS စစ်သွေးကြွတွေကမေလ18ရက်နေ့မှာတင်ပိုက်လိုက်နေတာဟာဘက်ဒက်မှာရှိတဲ့အီရတ်ဗဟုအစိုးရအတွက်တော့အတော်လေးစိတ်မသက်မသာဖြစ်စေခဲ့ပါတယ်။ Sunni Muslim ဝင်တွေဖြစ်တဲ့ IS တွေဟာအခုခါမှာအနောက်အမ်ဘာဒေတာကအလံဝေးတဲ့နေပြည်တော်တော်များများကိုထိန်းချုပ်ထားပါတယ်။ဒီနေပြည်တွေဟာ Syria, Jordan, Saudi Arabia စတဲ့နိုင်ငံတွေနဲ့နေပြည်ချင်းလည်းဆက်ဆက်နေတာပါ။တကယ်လို့ဒီကိစ္စတွေပေါ်မှာတိတိကျကျကင်တွဲတာမျိုးမရှိဘူးဆိုရင်တော့အနောက်နိုင်ငံတွေရဲ့ IRA ရေးလှုပ်ဆောင်နေမှုတွေပေါ်ချင်းချောက်မှုတွေဖြစ်လာနိုင်တယ်လို့အကဲခတ်တွေကပြောပါတယ်။မနေ့ကစနေနေ့မှာပဲရှိရတဲ့ပုံတွေဟာ Ramadi မြို့အနီးကတခြားဒီမြို့သုံးမြို့နားကိုချင်းကပ်သွားတယ်လို့မြင့်မြင့်တွေကပြောပါတယ်အဲ့ဒီထဲကတမြို့ဟာရမန်ဒီမြို့အရှေ့ဘက်9ကီလိုမီတာလောက်မှာရှိတဲ့ IS တွေထိန်းချုပ်ထားတဲ့ Husaybah El Shajia မြို့ဖြစ်ပါတယ်အဲ့ဒီနေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်လို့မြင့်မြင့်တွေကပြောပြီးဘလောက်ထိအောင်တည်ဆုံနေဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
ဒီကနေ့ Ethiopia နိုင်ငံမှာကျင်းပနေတဲ့ထွေထွေရွေးကောက်ပွဲမှာပြည်သူတွေမဲဆန္ဒပေးနေကြပြီးလက်ရှိအာဏာရပြည်သူတော်လှန်ရေး Democratic PartyEPRDF ကပဲနောက်ထပ်5နှစ်ကြာအာဏာကိုထိန်းချုပ်ထားနိုင်လိမ့်မယ်လို့ယူဆရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာမဲယုံတွေအပြင်ဘက်မှာလူရန်ရှေစီတန်းပြီးမဲဆန္ဒရှင်တွေငြိမ်ငြိမ်ချမ်းချမ်းမဲပေးဖို့စောင့်နေတဲ့ Addis Ababa မြို့တော်မှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ခြေနေတွေကအဆအဆရရချောချောမောမောဖြစ်နေတဲ့ပုံစံရှိပါတယ်။ဒါပေမဲ့အတိုက်ခံပါတီထောက်ခံသူတွေကိုဖိနှိပ်ပြီးသတင်းသမားတွေနဲ့ blogger တွေကိုပုံမှန်ဖန်ဆီးနေတာကြောင့်ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့တိုက်ခံပါတီဘက်ကပြောဆိုပါတယ်။အာဏာရပြည်သူတော်လှန်ရေးဒီမိုကရက်တစ်ပါတီကတော့ဒီချက်ကိုညှင်းဆုပ်ပြီးသူတို့ရဲ့စီးပွားရေးဖွံ့ဖြိုးအောင်လှုပ်ဆောင်နိုင်မှုအတွက်ပြည်သူတွေကထောက်ခံကြတာလို့တုံ့ပြန်ပါတယ်။ဒီနေ့ကျင်းပတဲ့ရွေးကောက်ပွဲအတွက်ပြည်သူ38သန်းမဲပေးဖို့မှတ်ပုံတင်ခဲ့ပြီးကနဦးရလတ်ကို2ရက်က5ရက်အတွင်းထုတ်ပေးမယ်ဆိုပေမဲ့တရားဝင်နိုင်ရှုံးရလတ်ကိုတော့ဇွန်လ22ရက်နေ့မှာထုတ်ပေးမယ်လို့မျှော်လင့်ရပါတယ်။ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသူအဖြစ်အာဖရိကသွေးစီညီညွတ်ရေးအဖွဲ့ကစောင့်ကြည့်သူ59ယောက်ဆေလွှတ်ခဲ့ပါတယ်။ American ခြေစိုက်ကာတာအဖွဲ့နဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုကိုလေ့လာခဲ့တဲ့ဥရောပသမဂ္ဂအဖွဲ့တွေကိုဒီကြိမ်ရွေးကောက်ပွဲလေ့လာဖို့မဖိတ်ဘူးလို့သိရပါတယ်။
ယူကရိန်းနိုင်ငံရှေ့ဘက်ချန်ရုရှားနေစပ်နားမှာကာဗွန်ပေါက်ကွဲခဲ့တဲ့အတွက်တပုံတွေရဲ့ထိတ်တန့်တမှုတူနဲ့နောက်ထပ်6ရက်ထဲမှနေတည်ဆုံခဲ့တယ်လို့ရုရှားလူလာတဲ့ခွဋ်ထွေးရေးသမားတွေကပြောပါရယ်ဒေါညက်စ်မြို့ရဲ့မိုင်90အကွာလောက်ကအယ်ချက်ဖ်စ်မြို့နားမှာစနေနေ့ကကာဗွန်ကွဲခဲ့တဲ့အတွက်တပုံတွေရဲ့အဓိကတပ်ရင်းရဲ့တပ်မှုအိုလီစီမော်စကိုဗိုင်းနဲ့တခြားလူတွေတည်ဆုံသွားတယ်လို့လူဟန်စ်ဒေတာအသင်းထုတ်ပြန်ရေးအဖွဲ့ကပြောပါရယ်ဘုံခွဲခံလိုက်ရတဲ့ကားကိုအမည်မသိသူတွေကစစ်တပ်နဲ့တွေနဲ့ထပ်ပြီးပစ်သွားတယ်လို့လည်းသတင်းကဆိုရတယ်တိုက်ခိုက်သူတွေကအပြတ်မောက်လုပ်ငန်းတွေကိုလုပ်တဲ့သူတွေကင်းတောက်တဲ့အဖွဲ့တွေကဖြစ်တယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါရယ်ယူကရိန်းဆိုရဘက်ကတော့ဒီတိုက်ခိုက်မှုပေါ်တစုံတရာချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးသဘုံတွေရဲ့တပ်မှုမော်စကိုဗိုင်းကိုအစောပိုင်းတုန်းကလုံခြံဖို့ဂျိုးပန်းနာတွေလည်းတော်တော်များများရှိခဲ့ပါရယ်မော်စကိုဗိုင်းကသူ့ရဲ့တပ်ရင်းမှာတပ်ဖွဲ့ဝင်1000လောက်ရှိပြီးတိတ်မကြခင်မှာဘူဂေးရီးယားဆလိုဗက်နဲ့ဂျာမန်တိုက်ခိုက်ရေးသမားတွေလည်းပါဝင်လာဖို့ရှိတယ်လို့2014ဩဂုတ်လကအင်တာဗျူးတစ်ခုမှာပြောကြားခဲ့ပါရယ်
ရုရှားနိုင်ငံမှာနိုင်ငံခြားနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုမလိုလားတဲ့အဖွဲ့တွေအဖြစ်အစိုးရရှိနေတွေကကြီးညာခွင့်ရှိပြီးဒီအဖွဲ့တွေနဲ့ပတ်သက်တဲ့ရုရှားနိုင်ငံသားတွေကိုငွေတန်းထောင်တန်းချမှတ်ခွင့်တွေအနှင်းလိုက်တဲ့ဥပဒေအစ်စ်နဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်နေလို့ပြောဆိုလိုက်ပါတယ်ဒီဥပဒေအစ်စ်ဟာရုရှားအစိုးရကိုသူတို့မလိုလားတဲ့နိုင်ငံတကာအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်မှုကိုတားဆီးစေနိုင်ပြီးဒီအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းရာဇဝတ်မှုဖြစ်အောင်လုပ်ပိုင်ခွင့်ပေးထားလို့အကြီးအကျယ်ဒုက္ခပေးနိုင်တယ်လို့စနေနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုပါတယ်ဒီလုပ်ပိုင်ခွင့်အသစ်ကရုရှားအရက်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုကန့်သတ်ဖို့အခွင့်အာဏာသစ်ပေးလိုက်တာဖြစ်တယ်ရုရှားအစိုးရအနေနဲ့လွတ်လပ်စွာပြောဆိုတဲ့အသံတွေကိုနှိမ်နင်းတဲ့ဥပမာတစ်ခုဖြစ်ပြီးရုရှားပြည်သူတွေကိုကမ္ဘာကြီးထဲမှာအထူးကြံဖြစ်အောင်ရည်ရွယ်တဲ့နောက်ထပ်ချီလန်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ဒီဥပဒေသစ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကအစိုးရနဲ့လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူမရီဟာဖ်ကပြောဆိုပါတယ်။စနေနေ့ကရုရှားသမ္မတဗလာဒီမာပူတင်လက်မှတ်ထိုးလိုက်တဲ့ဒီဥပဒေဟာရုရှားဖက်ဒရေးရှင်းနဲ့နိမိတ်ထဲမှာနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့တကယ်လို့သူတို့ရဲ့လှုပ်ရှားမှုကရုရှားအခြေခံဥပဒေစနစ်ရဲ့အခြေခံကာကွယ်ရေးစွန့်ရည်နဲ့နိုင်ငံလုံခြုံရေးကိုချိန်ချောက်ရင်သူတို့ကိုမလိုလားအပ်ဘူးလို့သတ်မှတ်အရေးယူမှာဖြစ်ပါတယ်။ဒီလိုအဖွဲ့တွေကိုရုရှားနိုင်ငံထဲမှာရည်တည်ဆောင်ရွက်ခွင့်မပေးရုံမကရုရှားပြည်ရင်းအဖွဲ့တွေရဲ့ရံမုံငွေလက်ခံမှုလုပ်ခွင့်ကိုလည်းအရေးယူမှာဖြစ်ပါတယ်။ဒီအဖွဲ့တွေနဲ့ပတ်သက်တဲ့နိုင်ငံသားတွေအနေနဲ့ငွေတန်အမေရိကန်ဒေါ်လာ1000နဲ့ထောင်တန်6နှစ်အထိချခံရနိုင်ပွဲရှိပါတယ်။ရုရှားလွှတ်တော်နှစ်ရက်ကပြီးခဲ့တဲ့ရက်ပိုင်းကချမှတ်လိုက်တဲ့အဲ့ဒီဥပဒေကို Britain အခြေစိုက်လူခွင့်ရေးအဖွဲ့နဲ့ New York အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကပူးတွဲကြီးညာချက်ထုတ်ပြန်ပြီးရှုံချဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံဆိုင်ရာလူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့ညွှန်ကြားမှုကိုညွှန်ကြားမှုက Interfax ကိုကူပတ်အစိုးရကပြောဆိုရမှာနိုင်ငံတကာအဖွဲ့မဟုတ်တဲ့ရုရှားပြည်တွင်းအစိုးရအဖွဲ့မဟုတ်တဲ့အဖွဲ့တွေကိုဒီဥပဒေကပြစ်မှတ်ထားတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။ VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္ဂနွေနေ့ညဘက်သတင်းများကို VOA ကနေဆက်လက်ကြေညာနေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာတော်များများကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါရယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာရှိတဲ့ရွာတွေအနီးမှာအခုလိုလူအစုလိုက်ပြိုလဲမြုပ်နှံထားတာကိုရှာတွေ့ခဲ့တာလို့မလေးရှားပြည်ထရေးဝန်ကြီးဇာဟစ်ဟမ်ဒီကသတင်းတောက်တွေကိုဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါရယ်။မြုပ်နှံထားသူတွေဟာဘယ်သူဘဝတွေဖြစ်တယ်ဆိုတာကိုအတည်ပြုဖို့ရဲစုံလန်းစစ်ဆေးအရာရှိချုပ်နဲ့သူလက်ထောက်တို့ဟာအဲ့ဒီနေရာမှာတွားရောက်နေပြီးရဲတပ်ဖွဲ့နဲ့အထူးရဲတပ်ဖွဲ့ကတော့ဒီလူတွေဟာလူကုန်ကူးခံရတဲ့ဒုက္ခသည်တွေဖြစ်တယ်လို့ပြောဆိုကြောင်းပြည်ထောင်ဝန်ကြီးမစ္စတာဇာဟစ်ဟမ်ဒီကပြောပါတယ်လူမောင်ခုတ်ကူးသူတွေဟာစကန်တထောက်ချရန်နာဖို့ဒီနယ်စပ်ကရွာတွေကိုအသုံးပြုလာခဲ့တာဖြစ်ပြီးလူမောင်ခုတ်ကူးခံရတဲ့သူတွေမြုပ်နှံထားတဲ့နေရာ30လောက်မှာအယိုးစုတွေရာနဲ့ချီတွေ့ခဲ့တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြပါတယ်အရင်တုန်းကတော့မလေးရှားမြေပေါ်မှာအခုလိုမျိုးလူစုလိုက်ပြုံလိုက်မြုပ်နှံထားတာတွေလူမောင်ခိုကူးစခန်းတွေမရှိဘူးလို့မလေးရှားအာဏာပိုင်တွေကညှင်းဆိုခဲ့တာပါအခုလအစောပိုင်းတော့ထိုင်းနိုင်ငံပတ်ချမ်းမှာလဲအလားတူလူမောင်ခိုကူးသူတွေရဲ့စခန်းတွေလူစုလိုက်ပြုံလိုက်မြုပ်နှံထားတာတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ခင်ဗျာ
အမေရိကန်မျိုးကြားမှဒန်းတူညီမျှအခွင့်အရေးလှုပ်ရှားမှုစီစဉ်ဦးဆောင်သူ Gloria Steinem အပါအဝင်နိုင်ငံတကာအမျိုးသမီးအခွင့်အရေးတက်ချွာလှုပ်ရှားသူ30ပါတဲ့ဘတ်စကားတစင်းဟာနိုင်ငံတကာအမျိုးသမီးများလက်နက်ကင်းမဲ့ရေးနေကျင်းပဖို့အတွက်တနင်္ဂနွေနေ့ကမြောက်ကိုရီးယားနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးတောင်ကိုရီးယားနိုင်ငံဘက်ကိုဝင်ရောက်ခဲ့ပါတယ်စစ်မဲ့ဇုံနယ်တွေကိုဖြတ်ကျော်သွားရောက်တဲ့ Women Cross DMZ အဖွဲ့ဟာအင်ကာနေ့ကမြောက်ကိုရီးယားနိုင်ငံကိုရောက်ရှိပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပပါတယ်အဲ့ဒီအဖွဲ့ရဲ့6ရက်ကြာခရီးစဉ်မှာမြောက်ကိုရီးယားမျိုးသမီးတွေနဲ့ချီတက်လမ်းလျှောက်တာတွေလုပ်ခဲ့ပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပိုင်းခြားထားတဲ့စစ်မဲ့ဇုံကိုဖြတ်ပြီးချီတက်လမ်းလျှောက်မဲ့မျိုးသမီးအဖွဲ့ရဲ့အစီအစဉ်ကိုညှင်းပယ်ခဲ့ပေမဲ့သူတို့ရဲ့ဘတ်စကားကိုနှစ်နိုင်ငံနယ်နိမိတ်ကိုဖြတ်ပြီးတောင်ကိုရီးယားနိုင်ငံဘက်သွားဖို့မြောက်ကိုရီးယားအစိုးရကခွင့်ပြုပေးခဲ့ပါတယ်။ကျမတို့အနေနဲ့ရက်ဖက်တန်တမန်ဖြစ်နေရက်တည်နိုင်ခဲ့တာဖြစ်ပါတယ်လို့အသက်81နှစ်အရွယ်မျိုးသမီးရေးဦးဆောင်သူစတန်ဒမ်ကတောင်ကိုရီးယားသတင်းသမားတွေကိုပြောဆိုပါတယ်။ဒီခရီးအတွက်အကြီးအကျယ်အားပေးထောက်ခံမှုရခဲ့ပြီးကျေနပ်အားရမှုရှိတယ်လို့လည်းသူကပြောဆိုပါတယ်။
တရုတ်ဂျပန်နိုင်ငံဆက်ဆံရေးပူးပေါင်းလောင်ဆောင်ရွက်ဖို့တရုတ်သမ္မတရှီဂျင်ပင်နဲ့ဂျပန် Liberal Democratic Party ထွေထွေကောင်စီဥက္ကဋ္ဌတူရှိဟီရိုနာကိုင်ကမနေ့ကကျင်းပတဲ့အစည်းအဝေးအတွင်းပြောဆိုလိုက်ပါတယ်။ဒါဟာတရုတ်သမ္မတရှီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လွန်ခဲ့တဲ့လအင်ဒိုနီးရှားမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲပြင်ပမှာတရားတွေ့ဆုံဆွေးနွေးပြီးတဲ့နောက်နိုင်ငံဆက်ဆံရေးပြောင်းလာတဲ့လက္ခဏာဖြစ်ပါတယ်။တရုတ်ဂျပန်ဆက်ဆံရေးပူးပေါင်းလောင်အထူးကိဥထားလှုပ်ဆောင်သွားမှာဖြစ်ပြီးဘလို့အခြေအနေမျိုးမှမဆိုတရုတ်နိုင်ငံအနေနဲ့ကိုယ့်ရဲ့မူဝါဒအပေါ်မှာခိုင်ခိုင်မာမာရပ်တည်သွားမယ်လို့တရုတ်သမ္မတကဂျပန်ကိုယ်စားလှယ်တွေကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာနောက်တစ်ကြိမ်ရေးကြီးတဲ့အထမ်းကြောင့်သေဆုံးသူလူဦးရေ52ယောက်ရှိသွားပြီးအဲ့ဒီသေဆုံးသူတွေထဲမှာနိုင်ငံသားចောင်းသား2ယောက်ပါဝင်ပါတယ်။အဲ့ဒီနိုင်ငံသားចောင်းသားတွေဟာចောင်းကားပေါ်မှာတတ်မှတ်ရေးတွက်တဲ့နှစ်ဆပိုးတင်ထားတဲ့ចောင်းကားတစီရေကန်နဲ့ပြုတ်ကျသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ Direct from Washington The Voice
of America ဒီတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကျွန်တော်တို့ဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆိုသလိုတင်ဆက်သွားပါမယ်အရင်ဆုံးတော့ကိုကန့်တိုက်ပွဲတွေကြောင့်ဒီကနေ့မှလည်းတရုတ်နိုင်ငံတဲကိုမြန်မာအစိုးရတပ်ရဲ့လက်နက်ကြီးကြီးထပ်မံကျရောက်ခဲ့တာကြောင့်ယူနန်ပြည်နယ်နမ်ဆန်မြို့နဲ့မိန်းစိန်မြို့ဆက်သွယ်ထားတဲ့လမ်းကိုတရုတ်အာဏာပိုင်တွေကယာယီပိတ်ထားကြောင်းကိုကန့်တပ်ဖွဲ့ကပြောပါတယ်မြန်မာအစိုးရဘက်ကကိုကန့်တပ်ဖွဲ့နဲ့ဆွေးနွေးဖို့သတင်းတွေထွက်ပေါ်နေပေမဲ့လက်တွေ့အခြေအနေတွေနဲ့ကြွားချမှုရှိနေကြောင်းကိုကန့်တပ်ဖွဲ့ကပြောပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါမေလ20ကနေ22ရက်နေ့ထိ3ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့ကိုကန့်ဒေသတိုက်ပွဲတွေအတွင်း21ရက်နေ့မှာတိုက်ပွဲအပြင်းထန်ဆုံးလို့ကိုကန့်တပ်ဖွဲ့ကပြောပါတယ်မီ24ရက်ဒီကနေ့မနေ့ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးဟာတရုတ်နိုင်ငံယူနန်ပြည်နယ်ဘက်ရဲ့နေဆက်ရွာတစ်ခုကိုကျရောက်ခဲ့လို့ကုန်သွယ်လမ်းတစ်ခုကိုယာယီပိတ်ထားတယ်လို့ကိုကန့်တပ်ဖွဲ့ MMDA ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်ကျွန်တော်ကြားတာကလောက်တာရဲ့အရှိတောင်ပေါ့နော်တုံချမ်းဒေသတိုက်ပွဲရှိလို့လည်းလက်နက်ကြီးကျတာနေမှာပေါ့ဗျာမြန်မာသမ္မတကပြလိုက်တဲ့လက်နက်ကြီးကတရုတ်ပြည်ထဲပြန်ကျတယ်ပြောတယ်။မူဝါရှိကျိုက်အဲ့မှာကျတယ်ပြောတယ်။အဲ့အကြောင်းလူထိတာတော့မပြောတတ်ဘူး။ဒါပေမဲ့နန်ဆန်တရုတ်ပြည်ဘက်မှာနန်ဆန်ကနေကျော်ဒီ main thing ကိုသွားတယ်လား။အဲ့လမ်းကိုပိတ်ထားတယ်ပြောတယ်။အထက်ကဒီဖက်ကလက်နက်ကြီးဟိုဘက်ကျတော့သူတို့ကလည်းလမ်းတော်လမ်းလောက်ထိပြီးမှဆိုလို့ခဲ့ပိတ်ထားတယ်ပြောတယ
်။ပြီးခဲ့တဲ့မတ်လကစလို့ခုထိတရုတ်နိုင်ငံတွေကိုမြန်မာဘက်ကလက်နက်ကြီးကြီးအကြိမ်ကြိမ်ကျရောက်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရဘက်ကသတိပေးမှုတွေရှိခဲ့ပါတယ်။ဒီလိုတရုတ်နိုင်ငံတွေလက်နက်ကြီးကြီးကြားတဲ့အပေါ်တရုတ်အစိုးရအနေနဲ့မြန်မာအစိုးရပေါ်နားလည်မှုရှိတယ်လို့သူယုံကြည်ကြောင်းပြည်ခိုင်ပြိုးပါတီကွမ်လုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုကန့်လူမျိုးဖြစ်တဲ့ဦးဟော်ရှောက်ခန်းကအခုလိုပြောပါတယ်။ဟောင
်ကောင်ကသတင်းထုတ်ပြီးတဲ့ဒီဒီမာဒီရာဟိုလက်နက်ကြီးကိုကြီးကြီးကြားရေးဒီတော့ဘယ်လိုသဘောထားရှိတယ်လဲလို့ပြီးတာနာညာဝင်ကြီးကခြေတဲ့ဘာဖြစ်ပြဒါကလူကပဲဟုတ်လို့လာမဟုတ်ဆိုလားနားလည်မှုရှိတယ်နာညာဝင်ကြီးသာသာကိုယ်ပြောတာ
မြမအစိုးရရဲ့သတင်းထုတ်ပြန်ချက်တွေထဲမှာတော့ MNDAA အခြေကုပ်ယူရတဲ့ရှင်ခုတ်တန်ဒေသစီကော်လျန်ဒေသစန်တိုက်ရှန်ကုန်းမြင့်ဒေသတွေကိုမြမအစိုးရကထိုးစစ်ဆင်ခဲ့ပြီးဒီနှစ်နိုင်ငံနယ်နိမိတ်မှတ်တိုင်131နားမှာရှိတဲ့ဒီမာလူရွှေဒေသအတွင်းတောင်ကုန်းတွေကိုအခြေပြုပြီးတော့စစ်ဆင်မှုတွေရှိခဲ့ပါတယ်။ဒီမေလ12ရက်12ရက်ဒီမှာတောင်ကုန်းအမှတ် 16399 နဲ့ 16399 1042နဲ့အဲ့ဒီတောင်ကုန်းတွေကိုသိမ်းပိုက်ထားတာကနေပြီးတော့မြန်မာအစိုးရကသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ဒီလိုတောင်ကုန်းတွေကိုသိမ်းဆည်းတယ်လို့မြန်မာအစိုးရကပြောနေတာဟာသူတို့အနေနဲ့စီးရေးအရာပြောင်းရွှေ့နေခြင်းသာသာဖြစ်တယ်လို့ဦးထွန်းမြတ်လင်းကတုတ်ပြန်ပြောဆိုပါလေ
ကျွန်တော်အမေကတော့တောင်းလျှောက်ဒီကုန်းတွေကုန်းစံဆန်းကုန်းတွေများပါတယ်အပြောင်းအရွှေ့လည်းလောက်တာရှိပါတယ်အဲဒီတော့သူတို့အမြဲတမ်းထုတ်ဖို့ပြောနေတဲ့တင်ရတော့သူတို့သိမ့်ပတ်ရရှိတယ်သိမ့်ပတ်ရရှိတယ်ဒါပေမဲ့ကျွန်တော်လည်းလည်းလိတ်လာကြည့်လိုက်တော့အဲ့မှာလည်းဇက်တိုက်ပဲတိုက်ပွဲတွေဖြစ်နေပြုံးပါပဲတချို့တန်ရာကတော့ကျွန်တော်စတဒီကကျွန်တော်ပြောင်းရွှေ့မှုလောက်တာတော့ရှိခဲ့ပါတယ်အဲ့ဒါကိုလည်းသူတို့ကသိမ့်ပတ်ရရှိတယ်လို့ပြောပါတယ်ခင်ဗျာ
စစ်ပွဲတွေဟာဇက်တိုက်ဆိုလို့ဖြစ်ပွားနေပေမဲ့မြန်မာအစိုးရဘက်ကတော့ဒီကိုကန့်တပ်ဖွဲ့နဲ့ညီညာရေးဆွေးနွေးဖို့သတင်းတွေထွက်ပေါ်မှုတွေရှိနေပေမဲ့ကိုကန့်တပ်ဖွဲ့ရဲ့လက်တွေ့ ရင်ဆိုင်နေရတဲ့အခြေအနေဟာကွာခြားမှုရှိနေတယ်လို့ဦးထွန်းမြတ်လင်းကပြောပါတယ
်။ကျွန်တော်တောင်းချောက်တော့ကျွန်တော်ဒီမြန်ချမ်းနဲ့ဒီလမ်းနဲ့ပဲသွားချင်ပါတယ်။ဒါပေမဲ့ကျွန်တော်တောင်းချောက်ပြန်ပြောခဲ့တယ်လို့ပါပဲ။ဒါပေမဲ့ကျွန်တော်သရော့တော့ပြန်ကြတော့သမဖက်ကနေပြောတာတော့ဒီဆွေးနွေးဖို့နီလန်းရှားနေတယ်လို့တော့ကျွန်တော်ကြားပါတယ်။ဒါပေမဲ့မြေပြင်မှာဖြစ်နေတဲ့အခြေအနေနဲ့သရော့ဖက်ပြောတဲ့ပုံစံနဲ့ကတော့တော်တော်ကွဲလွဲမှုရှိပါတယ်။
ဦးထွန်းမြတ်လင်းပြောဆိုသွားတာပါဒီအတိုင်းသာကိုကန့်ဒေတာမှာစစ်ပွဲတွေဆက်ဖြစ်နေမယ်ဆိုရင်2015ရွေးကောက်ပွဲနဲ့ပတ်သက်လို့ကိုကန့်ဒေတာမှာထိခိုက်မှုတွေရှိလာနိုင်ကြောင်းလည်းသူကသုံးသပ်ပြောဆိုပါတယ်ခင်ဗျာအခုလှည့်ကြတာကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မပြောင်းနိုင်သေးတာဟာဘ ਹੁ ကချုပ်ကန်တဲ့စနစ်ကိုမဆွန့်လွှတ်နိုင်သေးတာဖြစ်တယ်လို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့ဦးဆောင်သူတူဖြစ်တဲ့ဒေါက်တာသိန်းလွင်ကပြောဆိုလိုက်ပါတယ်ဒီဒီမိုကရေစီရေးစနစ်မှာလွတ်တော်ထဲမှာဆွေးနွေးကြတဲ့ပညာရေးဥပဒေပြင်ဆင်ရေးဥပဒေချမ်းကိုကြောင်းသားပြည်သူတွေလိုလားတဲ့အတိုင်းဖြစ်အောင်ကြိုးပမ်းနေတဲ့အခြေအနေတွေပြင်အမေရိကန်ပြည်ထောင်စုခရီးစဉ်နဲ့ပတ်သက်လို့ VOA ကိုဇော်ဝင်းလှိုင်ကဒေါက်တာသိန်းလွင်ကိုမေးမြန်းထားတာကိုဒီတစ်ပတ်အစီအစဉ်မှာတင်ဆက်လိုက်ရပါတယ်
တဲ့လည်းအခုလို view လာပြီးတော့တွေ့ဆုံမြောက်ငွေပြူတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာအခုကျွန်တော်ပထမဆုံးမေးချင်တာကတော့မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုဟာဘယ်အဆင့်ကိုရောက်သွားပြီလဲကျွန်တော်တို့ကြားတာလွတ်တော်ထဲမှာလည်းဆွေးနွေးတာတွေဆုံးဖြတ်ချက်ချတာတွေရှိတယ်အပြင်ကဒီဆရာတို့လို NNER အဖွဲ့ဝင်တွေကနေပြီးတော့စူးစမ်းလှုပ်ဆောင်နေတာတွေရှိတယ်ဒါပေမဲ့အခုလက်ရှိအနေအထားမှာဘယ်အဆင့်ကိုရောက်နေပြီလဲဆရာ
အခုပညာရေးဥပဒေကိုပြင်တဲ့ဥပဒေချမ်းကလွတ်တော်ထဲမှာရောက်နေပြီအမျိုးသားလွှတ်တော်ကနေပြည်သူလွှတ်တော်ပြည်သူလွှတ်တော်ကနေအမျိုးသားလွှတ်တော်အဲ့ဒီဆင်ရောက်နေတယ်ဟိုလုပ်ငန်းစဉ်အနေနဲ့ဒီចောင်းသားတွေတောင်းဆိုတဲ့အချက်နဲ့ပတ်သက်လို့လေးပွင့်ဆိုင်ဆွေးနွေးပွဲမှာចောင်းသားတွေရဲ့ပညာရေးဥပဒေကိုပြင်မှုအချက်17ချက်တောင်းဆိုတယ်လေးပွင့်ဆိုင်ဆွေးနွေးပွဲမှာသဘောတူခဲ့တယ်အစိုးရဘက်ကကိုယ်စားလှယ်တွေကလွှတ်တော်ဘက်ကကိုယ်စားလှယ်တွေကចောင်းသားအနေနဲ့ရောသဘောတူတယ်အဲ့ဒီ17ချက်ကိုအခြေခံပြီးတော့ပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းရေးတယ်အဲ့လေးပွင့်ဆိုင်ကသဘောတူတယ်ပြင်ဆင်တဲ့ဥပဒေချမ်းကိုပြီးတော့ February 15ရက်နေ့မှာလွှတ်တော်ကိုတင်လိုက်တယ်။ဒါလွှတ်တော်အမျိုးသားလွှတ်တော်မှာဆွေးနွေးတဲ့အခါကျတော့ကျောင်းသားတွေတောင်းဆိုချက်တွေကအဓိကကျတဲ့ပညာရေးဘိုလ်ချုပ်ကံမှုလျှော့ချတဲ့ပညာရေးဖြစ်ဖို့ကျောင်းသားတွေအနေနဲ့လိုလားတယ်။ဒါပေမဲ့အမျိုးသားလွှတ်တော်မှာဘိုလ်ချုပ်ကံမှုကိုဆက်ပြီးတော့ဘိုလ်ချုပ်ကံနဲ့ပညာရေးစနစ်မျိုးပြန်ထားတယ်။ဒါပေမဲ့အချက်တချို့ပေါ့။ဒါပညာရေးသုံးစိတ်မှာ budget ကဟိုတနင်္ဂနွေလုံးသုံးစိတ်က20ရာခိုင်နှုန်းကိုပညာရေးသုံးဖို့အမျိုးသားလက်တော်ကသဘောတူတယ်ဒါပေမဲ့အချိန်ကာလတော့တော့သတ်မှတ်ချက်ရှိတယ်
တဖြည်းဖြည်းချင်းတိုးပေးသွားမှာပေါ့
တော့ចောင်းသားသမဂ္ဂတွေဆရာသမဂ္ဂကိုယ်စားလှယ်တွေတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါဖို့ဆိုတော့အမျိုးသားလက်တော်ကသဘောတူတယ်ပြည်သူ့လွတ်တော်ရောက်တဲ့အခါကျတော့ဒီဘိုလ်ချုပ်ကံမှုဆက်ထားတယ်ပညာရေးသုံးစိတ်20ကိုပဲဖြတ်လိုက်တယ်ပညာရေးသုံးစိတ်ကိုရာခိုင်နှုန်းသတ်မှတ်ချက်မရှိတော့ဘူးအဲနောက်တစ်ခါသမဂ္ဂနဲ့ပတ်သက်လို့ဒီចောင်းသားတွေကចောင်းသားသမဂ္ဂကိုလွတ်လပ်စွာဖွဲ့စည်းခြင်း ਨੇ ဒီចောင်းသားသမဂ္ဂကိုယ်စားလှယ်တွေကတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါစည်းခြင်း ਨੇ အဲចောင်းသားသမဂ္ဂလွတ်လပ်ခွင့်မှာဒီလွှတ်တော်ဘက်ကစီကံနဲ့ညီညွတ်တော်စီမင်းစီကံများနဲ့ညီညွတ်တော်သမဂ္ဂလို့တုံ့လိုက်တဲ့အတွက်တော့ချုပ်ကန်တာပါသွားတယ်ဆိုတော့လွတ်လပ်တဲ့သမဂ္ဂတော့မဟုတ်ဘူးသမဂ္ဂစကလုံးရဖို့တော့ကျွန်တော်အတိုက်ခံပြောရတယ်အခုအရာအမျိုးသားလွတ်တော်ပြည်သူလွတ်တော်ရောက်တဲ့အခါကျတော့သမဂ္ဂစကလုံးမှာပြည့်ပြည့်တဲ့သဘောရောက်သွားတယ်ဆိုကျောင်းသားတွေလိုချင်တာကကျောင်းသားသမဂ္ဂကရွေးချယ်တဲ့ကိုယ်စားလှယ်နှစ်ဦးကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါဖို့ဒါလွှတ်တော်ဘက်ကကြတော့ဒီကျောင်းသားသမဂ္ဂကိုယ်စားလှယ်ဆိုတာပယ်ဖြတ်လိုက်ပြီးတော့ကျောင်းသားတို့ကိုယ်စားလှယ်ဆိုတော့ဒီဥစ္စာကကျောင်းသားတွေတောင်းဆိုခြင်းနဲ့ဆန့်ကျင်တယ်လို့တမိုင်းဆိုင်ရာကိစ္စလည်းဖြစ်တယ်။ဥပမာကျွန်တော်တို့ကျောင်းသားသမဂ္ဂတမိုင်းမှာဒီဘိုရော့အွန်ဆန်းတို့တောင်းဆိုတိုက်ပွဲဝင်ခဲ့တာကကျောင်းသားသမဂ္ဂကရွေးချယ်တဲ့ကိုယ်စားလှယ်ကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါရမယ်။ဒီလိုပါတဲ့အသေးပဲကကျောင်းသားတွေကိုစားပြုပြီးတော့ကျောင်းသားတွေဘက်ကဟိုလူလားချက်ဒီပြောဖို့ចောင်းသားတွေကာွယ်ဖို့ပါတာဖြစ်တယ
်ဘုရားအစံတ
ိုက်ပွဲဝင်ခဲ့ဖို့ဟိုဘုရားအစံတို့ဆောင်ရွက်ခဲ့တဲ့အတွက်ចောင်းသားသမဂ္ဂကိုယ်စားလှယ်နှစ်ဦးကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါခဲ့တယ်ရန်ကုန်တက္ကသိုလ်အမလေးတက္ကသိုလ1958ဥနေဝင်အိမ်ဆောင်အစိုးရလုပ်တဲ့အချိန်မှာတက္ကသိုလ်ဥပဒေကိုပြင်တယ်အဲဒီပြင်တဲ့အချိန်မှာចောင်းသားသမဂ္ဂကိုယ်စားလှယ်အစားចောင်းသားများကြီးကိုယ်စားလှယ်လို့ပြောင်းလိုက်တယ်အဓိပ္ပာယ်ကတော့ចောင်းသားသမဂ္ဂကိုမလိုလောက်ဆက်အဓိပ္ပာယ်ပြတယ်ဆိုအခုအဲ့ဒီအတိုင်းပဲပြည်သူ့လွှတ်တော်က ကျောင်းသားသမဂ္ဂကိုတက်တူအုပ်ချုပ်ကောင်စီမှာမလိုလားဘူးလို့ဖြစ်လာတဲ့အတွက်ကျွန်တော်တို့ဒါဝမ်းနည်းစရာကောင်းတယ်ဆိုတော့ကျောင်းသားတွေကတခြားလုံးတိုက်ပွဲဝင်ခဲ့တယ်ကျောင်းသားတွေရဲ့အခွင့်အရေးအတွက်တက်တူအုပ်ချုပ်ကောင်စီမှာပါဖို့လွတ်တော်ကပြဖြတ်လိုက်တယ်ဒါအခုသမဂ္ဂနဲ့ပတ်သက်တဲ့ဖြစ်စဉ်မှာဒီပညာရေးအသုံးစိမ့်မှာလည်းပြည်သူ့လွှတ်တော်ကနေပြဖြတ်လိုက်တယ်ဘိုလ်ချုပ်ကိုင်းတဲ့ပညာရေးကိုပဲသွားတယ်နောက်ကျောင်းသားနဲ့အန္တရာယ်တောင်းဆိုတာကဒီမတင်မနေရပညာရေးကိုအ ਨੇ ဆုံးစာသင်နှစ်9နှစ်ရှိဖို့ဆိုတော့တောင်းတဲ့ရွယ်ချက်ကလေးတွေကျောင်းမှာရှိရင်စာတတ်မယ်သူတို့အထက်မွန်းချောင်းပညာတွေရမယ်သူတို့ဘဝလည်းထူထောင်နိုင်မယ်ပတ်ဝန်းကျင်လည်းကောင်းအောင်လုပ်နိုင်မယ်နောက်တပြိုင်နက်ထဲမှာကလေးတွေကျောင်းမှာရှိခြင်းအပြင်ကလေးစစ်သားတို့ကလေးလုံသမားတို့ကာကွယ်နိုင်တယ်အဲဒါကြောင့်ကျွန်တော်တို့ကကလေးတွေကိုအ ਨੇ ဆုံးမတင်မနေရဒီ9နှစ်တော့ရှိတင်တယ်လို့တောင်းဆိုတယ်ဒါကကျွန်တော်တို့ကြီးပဲမဟုတ်ဘူးနိုင်ငံတကာမှာအခုလာမယ့်ဒီ post 2015 education agenda မှာနိုင်ငံတကာကထားတဲ့ဆန်က9နှစ်ပဲကျွန်တော်တို့တောင်းဆိုတာနိုင်ငံတကာထားတဲ့ဆန်နဲ့ခိုက်တယ်။ဒါပေမဲ့အစိုးရနဲ့လွှတ်တော်ကပယ်ဖျက်လိုက်တယ်။တစ်ဖက်ကလည်းအခြေမတင်မနေရပညာရေးကိုနှစ်ကိုပယ်ဖျက်လိုက်ပြီးတော့ဒီ budget အသုံးစိမ့်မှလည်းလျှော့ချလိုက်တယ်။ဒါ budget ကိုတိုးမတုံးချင်ဘူး။မတင်မနေရပညာရေးလုပ်မယ်ဆိုရင် budget ပိုတိုးအောင်မှာဘူး
။ဟုတ်ကဲ့။
ဆိုအဲ့ဒီ budget ပိုမတုံးချင်တဲ့အတွက်မတင်မနေရပညာရေးတွေမလုပ်ဘူးလို့မြင်တယ်။အခုတော့လွှတ်တော်နေရာမှာရောက်နေပြီဘယ်လိုဆုံးဖြတ်မယ်ဆိုတာမသိဘူး။ဒါပေမဲ့ကျောင်းသားတွေကတော့ကျောင်းသားတွေတောင်းဆိုချက်အနေနဲ့တောင်းဆိုချက်ကကျွန်တော်တို့ကဒီတိုင်းပြည်နဲ့အနှံ့ပေါ့တိုင်းနဲ့ပြည်နဲ့အနှံ့သွားပြီးတော့ပညာရေးပြည်ပြင်ပြောင်းလဲဖို့အကြံဉာဏ်ယူခဲ့တယ်။ဒါကျွန်တော်တို့ဆွေးနွေးပွဲလုပ်ခဲ့တဲ့ဒေသတွေကပြလိုက်တဲ့အကြံဉာဏ်ပဲ။ဒါဆွေးနွေးပွဲလုပ်တဲ့အချိန်မှာကျောင်းသားတွေလည်းပါတယ်။ဒေသခံတွေပြည်သူလူထုကဘာတွေလူလာရဲဆိုတာကျောင်းသားတွေသိတယ်။ကျောင်းသားတွေရဲ့စန္ဒပြည်သူလူထုရဲ့စန္ဒမပါဘဲနဲ့ပညာရေးဥပဒေကိုအတည်ပြုမယ်ဆိုရင်ဒီကျောင်းသားလည်းသဘောတူမှာမဟုတ်ဘူး။ဒီလိုလူလူလည်းသဘောတူမှာမဟုတ်ဘူ
း
။ကောင်းတဲ့ပညာရေးစနစ်လည်းရောက်မှာမဟုတ်ဘူး။အဲဒါကြောင့်ကျွန်တော်တို့ကအခုဆုံးဖြတ်ချက်မကျသေးတဲ့အချိန်မှာကျောင်းသားတွေလိုလားတဲ့ပြည်သူလူလိုလားတဲ့ပညာရေးစနစ်မျိုးဒီမိုစီနီးကြတဲ့ပညာရေးစနစ်မျိုးဖြစ်စေချင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိပညာရေးစနစ်ကအဆင်မပြေဘူး။ဟိုအိန္ဒိယနိုင်ငံအနေနဲ့ရှင်းရင်ကိုကျွန်တော်တို့ကတော်တော်လေးနောက်ကျနေပြီ
။
ကမ္ဘာနဲ့ရင်မောင်းတန်းဖို့ဆိုတော့ဝေးရောပေါ့နော
်။
ဆိုတော့အဲ့ဒီဟာကိုတနင်္ဂနွေကလည်းလက်ခံထားတယ်မြန်မာနိုင်ငံမှာရှိတဲ့ဆရာတို့လိုပညာရှင်တွေကလည်းလက်ခံသဘောပေါက်ထားတယ
်
အစိုးရနဲ့လွတ်တော်ကရောဒါကိုအခြေခံအားဖြင့်လက်ခံသလားဒီလက်ရှိပညာရေးစနစ်ဟာအလုံးမဖြစ်ဘူးပြင်ပြောင်းလဲဖို့လိုတယ်ဆိုတာကို
ဒီလက်ရှိပညာရေးစနစ်ကအကျိုးမရှိဘူးဆိုတာအားလုံးသိပါတယ်အားလုံးသိတယ်ဒီဗာကလေးတွေရဲ့ရက်လက်မှာချင်းသိတယ်နိကျွန်တော်တို့ကလေးတွေဒီဆယ်တန်းအောင်လာတဲ့ဘွဲရလာတယ်နောက်သူတို့ဘဝရက်တည်ဖို့တဲ့ပညာရက်တည်ကောင်းကောင်းမပါလောက်ဒါအားလုံးသိပါတယ်ဒီအစိုးရအရာရှိကြီးတွေကဒီဗမာပြည်ပညာရေးစနစ်မထားဘဲနဲ့နိုင်ငံခြားမှာထားကြတယ်ဒါဒီပညာရေးစနစ်ကအရေးသေးမရှိဘူးဆိုတာသူတို့ကတိုင်သိတယ်ဆိုတော့ဒါပေမဲ့ဘာလို့မပြောင်းတယ်လဲဆိုတော့ကျွန်တော်တို့အဲ့ဒါစဉ်းစားတဲ့အခါကျတော့တစ်ဖက်ကချုပ်ကင်တာကိုမလျှော့ချင်ဘူးဆိုတော့အခြေခံဥပဒေကလည်းတနင်္ဂနွေလုံးရဲ့နိုင်ငံရေးစနစ်ကိုဒီအစိုးရချုပ်ကင်ထားတယ်အလားတူပဲပညာရေးစနစ်မှာလည်းချုပ်ကင်ခြင်းတယ်ချုပ်ကင်ထားခြင်းတဲ့အတွက်ပညာရေးစနစ်ကိုမပြောင်းဘူးလို့မြင်တယ်။တစ်ဖက်ကလည်းကျွန်တော်တို့ပြည်ပြန်ပြောင်းလဲဖို့ဆွေးနွေးတဲ့အခါမှာအစိုးရပဲလွတ်တော်ပဲဆွေးနွေးတဲ့အခါမှာဒီပညာရေးဝန်ကြီးဌာနကတော်တော်လေးပြင်းပြင်းထန်ထန်ကန့်ကွက်တယ်။ဘာကြောင့်လဲဆိုတော့သူတို့ဘိုးချုပ်ကင်ထားတဲ့အတွက်ဒီဝန်ကြီးဌာနပုဂ္ဂိုလ်တွေညွှန်ကြားမှုတွေပမာကချုပ်တွေကသူတို့လက်ထက်မှာအာဏာရှိတယ်။အဲ့ဒီအာဏာနဲ့ပညာရေးသုံးစိတ်ကိုသူတို့ခြေလှယ်လို့ရတယ်။နောက်ဆရာတွေယာရုတက်တာနေပြောင်းရွှေ့တာသူတို့လက်ထက်မှာရှိတယ
်။ဟုတ်ကဲ့။
ဆိုတော့အဲ့ဒီအတွက်ဒါကိုသူတို့ရှောက်မပေးခြင်းတို့မပြောင်းလဲဘူးလို့မြင်တယ်။
ဆိုတော့မပြောင်းလဲခြင်းဘူးဒီလက်ရှိစနစ်ကိုတို့ဟိုတို့ဆက်ပြီးတော့ချုပ်ကန်ထားခြင်းနဲ့ဆိုတော့တည်တာပါတယ်ဘာလို့လဲဆိုတော့ចောင်းသားတွေအပါအဝင်ပေါ့နော်ចောင်းသားတွေဥဆောင်တဲ့ဒီပညာရေးစနစ်ပြင်ပြောင်းလဲရေးလှူရှားတဲ့သူတွေဇာညဉ့်ညံ့တဲ့ဆန္ဒပြတဲ့သူတွေသူဖမ်းဆီးထောင်ချလိုက်တယ်ဆိုကြတဲ့ဒီချက်ကပေါ်လွင်နေတာပဲဆိုတော့အဲ့ဒီចောင်းသားတွေဖမ်းခံထားတဲ့အပေါ်မှာဆရာအနေနဲ့ဘယ်လိုမြင်လဲ
ဒီအဖမ်းမဖမ်းထိုက်ဘူးဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့၄ဝင်ဆိုင်ဆွေးနွေးပွဲဒီလုပ်တဲ့အခါကျတော့၄ဝင်ဆိုင်ဆွေးနွေးပွဲမှာចောင်းသားတွေတင်ပြတယ်ဒီဆန္ဒပြတဲ့ចောင်းသားတွေအားပေးကူညီတဲ့သူတွေကိုဖမ်းဆီးခြင်းမပြုပါမပြုပါနဲ့လို့မိတ္တရခံတဲ့ခါကျတော့သဘောတူခဲ့တယ်။အစိုးရဘက်ကလည်းသဘောတူတယ်လွှတ်တော်ဘက်ကလည်းသဘောတူတယ်အဲ့ဒါကိုလက်မှတ်ထိုးထားတယ်။အဲ့ဒါ February 17ရက်နေ့ဆိုတော့ဒီဆန္ဒပြတဲ့ចောင်းသားတွေကိုမဖမ်းပါဘူးလို့အစိုးရဘက်ကသဘောတူကတိပေးပြီးမှအခုဖမ်းတဲ့ခါကျတော့ကတိချိုးဖောက်ရောက်တယ်။ဒါကြောင့်အစကတည်းကမဖမ်းတိုက်ဘူး။နောက်ចောင်းသားတွေကလည်းပညာရေးစနစ်ပြင်ဖို့အတွက်သူတို့တောင်းဆိုတာ။တောင်းဆိုတာသူတို့ဆန္ဒပြတဲ့အခါမှာခြေတက်လမ်းလျှောက်တဲ့အခါမှာဘာမှစူပူရာချမ်းဖက်တာမရှိခဲ့ဘူ
း။ဟုတ်ကဲ့။
ចောင်းသားတွေကသူတို့ပြုပြင်ပြောင်းလဲခြင်းနဲ့ပညာရေးစနစ်ကိုတွဲဆောင်ဆွေးနွေးပွဲနဲ့ပြောင်းဖို့။နောက်တစ်ချက်ကတွဲဆောင်ဆွေးနွေးပွဲចောင်းသားတွေတောင်းတယ်။ ဆိုတော့တွေးဆောင်ဆွေးနွေးဘက်ကចောင်းသားဆန္ဒပြတဲ့ပုံမှာပြည်သူလူရဲ့ဝမ်းရံနဲ့အားကောင်းတဲ့အချိန်မှာတွေးဆောင်ဆွေးနွေးဘက်ခွင့်ပြုခဲ့တယ်။ဒါတွေးဆောင်ဆွေးနွေးဘက်မှာသဘောတူတဲ့အချက်တွေကိုပြန်ပြောင်းလိုက်တာ။ဆိုတော့အဲ့ဒါကတော့ဒီအစိုးရဘက်မှာကျွန်တော်ဝေဖန်ထောက်ပြခြင်းတယ်။ဆိုတော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုတွေးဆောင်ဆွေးနွေးတဲ့နည်းနဲ့ဖြေရှင်းဖို့ဆိုပြီးတော့ဝိုင်းဝန်းကြံပေးကြတယ်။နိုင်ငံတကာလည်းကြံပေးတယ်။ចောင်းသားတွေကလည်းတွေးဆောင်ဆွေးနွေးတဲ့နည်းနဲ့ပညာရေးပြည်မှုတောင်းဆိုတယ်။တွေးဆောင်ဆွေးနွေးဘက်ဖြစ်တယ်။တွေးဆောင်ဆွေးနွေးဘက်မှာသဘောတူတယ်သဘောတူတဲ့ချက်ကိုလွှတ်တော်ရောက်မှပြင်နေဆိုရင်ဒီလိုတွေးဆောင်ဆွေးနွေးပွဲကိုကျွန်တော်တို့ဘယ်လိုယုံကြည်ရမလဲ
ဟုတ်ပါတယ
်နောက်လာမယ့်တွေးဆောင်ဆွေးနွေးပွဲတွေရှိတယ်တိုင်းရင်းသားတွေဒီအပြစ်ခတ်ရက်ဆဲဖို့တွေးဆောင်ဆွေးနွေးပွဲတွေညဉ့်ညိုင်းဆွေးနွေးပွဲတွေဆိုတော့ចောင်းသားနဲ့ဆွေးနွေးပွဲတောင်မှဆွေးနွေးပြီးလို့သဘောတူတဲ့ချက်ကိုအစိုးရကပြင်နေဆိုရင်နောက်လာမယ့်တိုင်းရင်းသားတွေနဲ့ဆွေးနွေးပွဲတွေဘယ်လိုယုံကြည်ရမလဲဒေါ်အောင်ဆန်းစုကြည်နဲ့လုပ်မယ့်6ပွင့်ဆိုင်ဆွေးနွေးပွဲဘယ်လိုယုံကြည်ရမလဲဆိုတော့ကျွန်တော်မိတ္တရားခံကျင်တော့အစိုးရအနေနဲ့ကျွန်တော်တို့ဟိုတွေးဆောင်ဆွေးနွေးပွဲကို dialogue ကိုအဓိပ္ပာယ်ရှိစေချင်တယ် dialogue ဖြစ်ပြီးဆိုရင် dialogue မှာသဘောတူတဲ့အချက်ကိုခိုင်ခိုင်မာမာဆွဲကင်ပြီးတော့အကောင့်ထဲဖို့စေချင်တယ
်ဟုတ်တယ်သူလေးဦးဆိုင်ဆွေးနွေးပွဲမှာသဘောတူခဲ့တဲ့ပထမဆုံးသူတို့စစ်တချက်ကိုသဘောတူခဲ့တယ်ပြီးတော့နောက်ရကြတော့ဒါမဟုတ်ပါဘူးဆိုပြီးတော့သူတို့ဒီခါပြန်ပြီးတော့
ဟို
ဖျက်လိုက်တဲ့သဘောပုံစံမျိုးတက်ရောက်နေပေါ့နော်ဆိုတော့ဆရာအနေနဲ့ဟိုဒီအန္တနီယာမှာအနေဒီကိုစားပြုတ်ပြီးတော့အစာပိုင်းကဟိုပေါ့ကိုစလေအနေနဲ့ပါဝင်ခဲ့တယ်အခုရောဆရာဘယ်လိုပုံစံနဲ့ရက်တင်နေလ
ဲစတင်ပါဝင်တဲ့အချိန်မှာ NNI ရဖွဲ့တော့ပညာရေးကွန်ရက်တွေပါတယ် NLD ပညာရေးကွန်ရက်ပါတယ်ကျောင်းသားသမဂ္ဂတွေဆရာသမဂ္ဂတွေပါတယ်ဘုန်းကြီးဒီတင်ကျောင်းတွေပါတယ်ဒီခရစ်ယာန်ဖခင်ကျောင်းအဖွဲ့နဲ့ကျောင်းတွေပါတယ်စပါတဲ့အချိန်တော့ကျွန်တော်က NLD မှာတာဝန်ရှိတော့ NLD ရဲ့ပညာရေးကိုကိုစားပြုတ်လိုက်တယ်အခု NLD မှာတာဝန်မရှိပေမဲ့ဆိုတော့ NNI ရရဲ့ဖွဲ့စည်းပုံကအဖွဲ့စည်းလိုက်ဖြစ်စေတူးချင်းလိုက်ဖြစ်စေပါလို့ရပါတယ်ကိုကျွန်တော်ဆက်လက်ပါဝင်နေတာတော့တူးချင်းနဲ့ပါဝင်နေကျွန်တော်ရဲ့ NNI ရလို့ဖော်ကံပတ်တရားလဲကျွန်တော်ရှိစီခြင်းနဲ့နောက် NNI ရမှာကျွန်တော်ဟိုဆရာတက်တင်လောက်ထားတဲ့ foundation ရှိပါတယ် Thinking Classroom Foundation Thinking Classroom Foundation နေနဲ့လဲပါတယ်တတိပုဂ္ဂလနေနဲ့လဲပါပါတယ
်ဟုတ်ကဲ့ခင်ဗျအခုဆရာအခုအမေရိကန်ကိုရောက်နေတဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လဲကျွန်တော်မေးချင်ပါတယ
်
ဆိုတော့ကျွန်တော်တို့နားလည်ထားတာကဆရာအမေရိကန်မှာရောက်နေတဲ့ဒီမြန်မာနိုင်ငံကမြန်မာနိုင်ငံဘွားမြန်မာနိုင်ငံသားတွေအမေရိကန်မှာပညာတင်ပြီးတော့ပညာတက်ကြတဲ့လူငယ်တွေဟိုလူတွေပေါ့နော်အဲ့ဒီလူတွေကမြန်မာနိုင်ငံရဲ့ပညာရေးပြင်ပြောင်းလဲစနစ်မှာဟိုလာပြီးတော့ကုညီကြဖို့ဝိုင်းဝန်းပံ့ပိုးပေးကြဖို့ဆရာအနေနဲ့လိုက်ပြီးတော့အမေရိကန်တနေငံလုံးလိုက်ပြီးတော့နယ်လက်ဟောပြောစီရင်နေတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့လိုမျိုးဟောပြောတာဒီမှာရောက်နေတဲ့သူတွေကဘယ်လောက်ထိများအကူအညီပေးနိုင်မယ်လို့ဆရာထင်လဲဆရာ
ဒီအမေရိကန်လာတဲ့ယူဂျန်တစ်ခုရှိပါတယ်တစ်ခုကတော့အမေရိကန်မှာနေတဲ့မြန်မာနိုင်ငံသားတွေကကျောင်းသားတွေပညာရေးစနစ်ပြောင်းဖို့တောင်းဆိုတဲ့အခါကျတော့ဟိုအမေရိကန်ရောက်တဲ့ပမာဏနိုင်ငံသားတွေကအားပေးကူညီတဲ့ထောက်ခံကြတယ်အဲ့တော့ပထမအချက်ကသူတို့နဲ့လာတွေ့ပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေရှင်းပြတယ်အခက်အခဲတွေရှင်းပြတယ်ဘာတွေဆောင်ရွက်သင့်တယ်ဆိုတဲ့အကြံဉာဏ်ယူပါတယ်နောက်တစ်ချက်ကဒီနိုင်ငံမှာရောက်နေတဲ့လူငယ်တွေဒီနိုင်ငံရောက်နေတဲ့ပမာဏနိုင်ငံသားရဲ့သားသမီးတွေသူတို့အမေရိကန်နိုင်ငံမှာပညာသင်ကြားတဲ့အခါကျတော့ဒီနိုင်ငံရဲ့ပညာရေးစနစ်တွေသူတို့ကောင်းကောင်းရထားတယ်ဆိုအဲ့ဒီလူငယ်တွေကိုပြန်ပြီးတော့သူတို့အားတဲ့အချိန်မှာသူတို့အားလိုက်ရက်တွေမှာပမာပြည်ပြန်ပြီးတော့သူလှုပ်အားပေးဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့ဒီဖုံတော်ကြီးတင်ကျောင်းနေရှိတယ်ဒီပညာဒါနကျောင်းနေရှိတယ်ဖခင်ကျောင်းအဖွင့်နဲ့ကျောင်းနေရှိတယ်အဲဒီလိုကျောင်းတွေကဒီကျောင်းသားတွေကအရည်အသွေးရှိတဲ့ပညာရေးလိုချင်တယ်လေဆိုတော့ဒီနိုင်ငံမှာနေတဲ့ဗမာနိုင်ငံသားတွေကသူတို့ရထားတဲ့အရည်အသွေးရှိတဲ့ပညာရေးကိုပြန်လည်မြှောက်ပေးဖို့ဒါကဗမာနိုင်ငံကလေးတွေတွေဂျိုးရှိဖို့နောက်ရည်ရွယ်ချက်တစ်ခုကတော့ဒီနိုင်ငံမှာရောက်နေတဲ့ဗမာနိုင်ငံသားတွေကဗမာပြည်နဲ့ဆက်မပြတ်ဘဲနဲ့ဗမာပြည်နဲ့တွေ့တယ်ဗမာပြည်ရဲ့အခြေအနေသိတယ်ဆိုရင်နောက်တစ်ချိန်မှာဗမာပြည်ထူထောင်တဲ့အခါမှာသူတို့ရဲ့ပါဝင်ကူညီမှုရဖို့အဲ့ဒီအတွက်ကျွန်တော်ဒီကလူငယ်တွေနဲ့တွေ့ပြီးတော့ဗမာနိုင်ငံသားတွေနဲ့တွေ့ပြီးတော့ကျွန်တော်တို့ရှိရအကူအညီတောင်းနေတာပ
ါဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးပါကျေးဇူးပ
ါကိုဇော်ဝင်းလိုက်မေးမြန်းတင်ဆက်တဲ့မြမဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9:00ကျော်ရှိပါပြီ VOA ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနွေမီတာ25 kHz 11965လိုင်းနွေမီတာ32 kHz 9325လိုင်းနွေမီတာ50 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူတက်ကြီးစကားကဏ္ဍတင်ဆက်တဲ့အခါမှာတော့
စိတ်ရောရုပ်ရောချမ်းသာမှပြည်စုံနာဗျသူတော်ကောင်းများကြတော့ရုပ်ချမ်းသာကိုသိတောင်ထဲမတွက်ကြတော့ဘူးခန္ဓာဝန်ထာယုံလောက်ပဲ
ဆွေဆောင်ရအမှုပညာရှင်ဆရာကြီးဦးဝင်းဖေပြောပြသွားတာပါအခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်မှုရနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မန်အင်ဂျင်နိုင်ကကိုကြီးတင်ဆက်ထားတာပါ
ကူရပိုင်းသတင်းတော့တွေက NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုအမေဆုံးမေးခွန်းတစ်ခုကတော့6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်လို့ပါပဲ6ပွင့်ဆိုင်ဆွေးနွေးပွဲတွေဘယ်တော့ပြန်ဆမလဲအခြေအနေဘယ်လိုလဲဒေါန်ဆန်းစုကြည်ဘယ်လိုများထင်မြင်တယ်လဲစတဲ့မေးခွန်းတွေဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကတော့6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်ကျင်းပနိုင်ရေးကိစ္စသမရဦးသိန်းစိန်ဘက်ကတက်တက်ကြွကြွမရှိဘူးလို့ဖြစ်ပါတယ်နောက်ဆုံးသတင်းတွေအရ6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဟာဘယ်လာရုစ်နဲ့ပိုလန်နိုင်ငံတွေကိုပြည်ပခီးစဉ်ထွက်ခွာသွားပြီးမေလ28ရက်နေ့မှာမြန်မာပြည်ပြန်အောင်မှာဖြစ်လို့6ပွင့်ဆိုင်ဆွေးနွေးပွဲကိုအစောဆုံးကျင်းပဖြစ်မဲ့အချိန်ဟာမေလကုန်ပတ်ဝန်းကျင်ပါပဲဒါတော့ဖြစ်ချင်မှဖြစ်ပါလိမ့်ဦးမယ်ဒေါန်ဆန်းစုကြည်က6ပွင့်ဆိုင်ဆွေးနွေးပွဲတွေခက်မြမြန်နဲ့ခက်ဆစ်ဆစ်ကျင်းပဖို့ဘာကြောင့်ဆန္ဒရှိနေရတာပါလဲသူမျော်လင့်တာတွေ6ပွင့်ဆိုင်ဆွေးနွေးပွဲတွေကနေထွက်ပေါ်လာဖို့ရှိပါသလားတနည်းပြောရရင်6ပွင့်ဆိုင်ဆွေးနွေးပွဲတွေဟာအောင်မြင်မှုရတဲ့ဆွေးနွေးပွဲတွေဖြစ်လာမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ဒေါန်ဆန်းစုကြည်အနေနဲ့6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်စေချင်တဲ့အဓိကအကြောင်းရင်းကတော့လာမယ့် 2015 နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံကိုပြင်ချင်လို့ပါပဲ။အဲ့ဒီလိုပြင်နိုင်မှလည်းရွေးကောက်ပွဲကရလာမယ့်ရလက်တွေကိုပြင်ဆင်ပြီးဖွဲ့စည်းပုံအတိုင်းအကောင့်ထဲပေါ်နိုင်မှာမို့ဖြစ်ပါတယ်။ဖွဲ့စည်းပုံကိုမပြင်ဆင်နိုင်ဘူးဆိုရင်တော့ရွေးကောက်ပွဲရလက်ကိုဒေါန်ဆန်းစုကြည်နဲ့ NLD တင်မကတိုင်းရင်းသားပြည်သူတရက်လုံးကပါလက်မခံနဲ့2008ဖွဲ့စည်းပုံနဲ့ပဲအကောင့်ထဲပေါ်ရမှာဖြစ်နေလို့ပါပဲတကယ်တော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလွှတ်တော်ရဲ့အလုပ်ဖြစ်တယ်ဆိုပြီးသမရဦးသိန်းစိန်ကပြောဆိုထားပြီးဖြစ်တယ်လို့လွှတ်တော်နာရီကသူရဦးရွှေမန်းရဲ့ဦးဆောင်မှုနဲ့2013ခုနှစ်ခေတ်ကစပြီးဆောင်ရွက်လာခဲ့တာပါပြီးခဲ့တဲ့2014 February 18 ရက်နေ့မှာလွှတ်တော်နာရီကသူရဦးရွှေမန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီစီကိုကော်မတီလုပ်ငန်းဆိုင်ရာအခြေခံမူညွှန်ကြားချက်ပေးပို့ခဲ့ပူပါတယ်အဲ့ဒီညွှန်ကြားချက်တက်ကကြီးမှာ2015ခုနှစ်ရွေးကောက်ပွဲမကျင်းပမီအ ਨੇ ဆုံး6လအလိုတွင်ပြင်ဆင်တည်သည့်အကြောင်းအရာများကိုဥပဒေပြု၍ပြင်ဆင်ပြီးဖြစ်အောင်လုပ်ငန်းစီစဉ်ပြအချိန်စရာတတ်မှတ်ဆောင်ရွက်ရန်ဆိုပြီးအတိအလင်းဖော်ပြခဲ့ပါတယ်ဒါဟာအခုမေလရင်းမှာလူမှုဆန္ဒခံယူပွဲကျင်းပတည်စီယုံမကဥပဒေပြဋ္ဌာန်းပြီးသားဖြစ်နေရမယ်ဆိုတဲ့အခြေအနေမျိုးကိုဆိုလိုတာပါတကယ်လက်တွေ့မှာတော့သူရဦးရွှေမန်းရဲ့အဲ့ဒီညွှန်ကြားချက်နဲ့ဂတိစကားတွေလုံးဝမဖြစ်နိုင်ဘူးဆိုတာသူကိုယ်တိုင်ကလည်းဝန်ခံထားခဲ့ပါပြီ
။ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ခြေနေကိုပြန်ကြည့်ရင်အမတ်ကြီးအတွက်အများဆုံးဖြစ်တဲ့ပြည်ခိုင်ပြိုးပါတီနဲ့တက်မတော်သောအမတ်တွေဟာတကယ်ပြင်သင့်ပြင်ထိုက်တဲ့ဒေါန်ဆန်းစုကြည်ကိုတမရဖြစ်ခွင့်ကနေတားဆီးထားတဲ့ပုံမှန်59စလုံးတမရရွေးချယ်ရာမှာတက်မတော်သောအမတ်တွေက25ရာခိုင်နှုန်းရယူထားတဲ့ပုံမှန်60ပြည်နယ်ဝန်ကြီးချုပ်တွေကိုတမရကသာခန့်နိုင်တဲ့ပုံမှန်261စတာတွေကိုပြင်ဆင်ဖို့ဆန္ဒမရှိတဲ့အကြောင်းအတိအလင်းသဘောထားပေးထားကြပြီလည်းဖြစ်ပါတယ်။အဲ့ဒီအချိန်တိုင်းဖွဲ့စည်းပုံပြင်ရေးလွှတ်တော်ထဲမှာဆက်ပြီးဆောင်ရွက်ရင်မဲခွဲတာနဲ့ရှုံးလိမ့်မယ်။ဒါကိုရှောင်ရှားနိုင်အောင်အဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေတွဲဆုံဖို့လိုတယ်ဆိုပြီးလွှတ်တော်ကိုယ်တိုင်က6ပွင့်ဆိုင်ဆွေးနွေးပွဲကိုတောင်းဆိုလိုက်တာပါ။ဖွဲ့စည်းပုံကိုပြည်ခိုင်ပြိုးပါတီကရောတမရတော်အမတ်တွေကပါမပြင်ကျင်တဲ့ကိစ္စသမရဦးသိန်းစိန်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကသာသဘောတူရင်ပြင်နိုင်မယောင်လမ်းလွှဲလိုက်တာမျိုးလည်းဖြစ်ပါတယ်
။သမရဦးသိန်းစိန်ကတော့ရှင်းပါတယ်။ပြီးခဲ့တဲ့48ပွင့်ဆိုင်ဆွေးနွေးပွဲအချိန်ကစလောလောဆယ်ဖွဲ့စည်းပုံကိုမပြင်ကျင်သေးဘူး။နောက်မှပြင်ကြတာပေါ့ဆိုတာမျိုး၃ချိန်မကပြောဆိုခဲ့ပြီးပါပြီ။အခုနောက်ဆုံးမေလ18ရက်နေ့နိုင်ငံရေးပါတီများနဲ့ရန်ကုန်မှာတွေ့ဆုံစဉ်ကလည်းနိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်ရွေးကောက်ပွဲများမတိုင်ခင်မှာအစပြုထားလိုပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲများမှတဆင့်ကျွန်တော်တို့ရည်မှန်းတဲ့ပြည်ထောင်စုကိုပုံဖော်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်ကိစ္စရပ်များစွာကို အားလုံးရဲ့ကိုစားပြုမှုသဘောတူညီမှုတွေနဲ့ပြင်ဆင်ရမှာဖြစ်ပါတယ်။အားလုံးပဲနိုင်ငံရေးဆွေးနွေးပွဲကိုဖြစ်အောင်ကြိုးပမ်းနေတဲ့အတွက်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရမယ့်အချက်တွေမှာလည်းအခက်အခဲမရှိနိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆမိပါတယ်လို့ပြောဆိုခဲ့ပါတယ်။အတိတ်ဘက်ကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ရဲ့စာချုပ်လက်မှတ်ထိုးပြင်းရင်နိုင်ငံရေးဆွေးနွေးပွဲတွေစအဲ့ဒီမှာဖွဲ့စည်းပုံပြင်မဲ့ကိစ္စဆွေးနွေးအခုလောလောဆယ်လာမယ့်ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ရေးမလုပ်နိုင်သေးဘူးဆိုတဲ့သဘောပါပဲ6ဖွဲ့ဆိုင်ဆွေးနွေးပွဲတဲ့ပါသူတအူးဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့ February 12ရက်တီထောင်စုနေ့မှာလက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပြီးပါပြီသူပြောတာကသမရဦးသိန်းစိန်ပြောတာနဲ့ထပ်တူပါပဲအလားတူဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းဖွဲ့စည်းပုံပြင်နာကိုဖွဲ့စည်းပုံမှာပါတဲ့အတိုင်းလုပ်ကြပါသူကတော့ဖွဲ့စည်းပုံကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိပါတယ်ဆိုပြီးထပ်ခါပြောဆိုခဲ့ပြီးပါပြီ
ပြောရရင်ဖွဲ့စည်းပုံပြင်ရင်နဲ့ပတ်သက်ပြီး6ဖွဲ့ဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့သမရဦးသိန်းစိန်အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့၃ဦးဟာလက်တလောမပြင်ဆင်လိုကြောင်းသူတို့နီးသူတို့ဟန်နဲ့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုထားပြီးပါပြီလွှတ်တော်နိုင်ကသူရဦးရှိမန်းကတော့ကတိစကားတီအောင်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူးတကယ်တကယ်ဖွဲ့စည်းပုံပြင်ရေးဆက်အားထက်သန်သူဟာဒေါန်ဆန်းစုကြည်နဲ့ရခိုင်တိုင်းသားခေါင်းဆောင်ဒေါက်တာအေးမောင်တို့နှစ်ယောက်ပဲရှိတဲ့အတွက်6ဖွဲ့ဆိုင်ဆွေးနွေးပွဲအောင်မြင်မှုရနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့မန်အေးတန်နာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပြည်ဦးကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့။ပထမအဦးဆုံး VOA ရဲ့ပင်နိုင်တော်ရရှင်တပင်နိုင်မင်းသားကြီးကိုကြီးမျိုးသက်ရေးလာတဲ့စာလေးကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ VOA ကကျွန်တော်တို့ပေးပို့လိုက်တဲ့2015 VOA ရှုခင်းပြက်ကရင်ကိုရရှိတဲ့အတွက်ကျေးဇူးတင်ကြောင်းရေးလာတာပါ။ကျွန်တော်တို့မှလေယွန်းဝရီနဲ့အတူဇန်နဝါရီလ23ရက်နေ့ကပတ်စံနဲ့မရွေးရပဲနဲ့ကောင်းမွန်စွာပြက်ကရင်လက်ခံရရှိပါတယ်။အခုလိုပြက်ကရင်ပို့ပေးတဲ့ VOA အသံလွှင့်ဌာနကဝိုင်းတော်သူဝိုင်းတော်သားတွေနှစ်သစ်မှာအနာရောဂါဘေးသဘာဝတွေကင်းဝေးပြီးတော့စိတ်တဒုက္ခကာယဒုက္ခနဲ့ပြေဆုံးပါစေလို့ကိုကြီးမျိုးတန်းကလေးလိုင်းကနေပြီးတော့ဆုတောင်းပေးလာပါတယ်။ဒီသောရရှင်ကမညုံညုံလင်းတင်ဆက်ပေးတဲ့မတူတာလေးတွေအစီအစဉ်ကိုအရင်တော့အလိုမျိုးအငိမ့်မင်းသမီးနဲ့လူရှင်တော်နှစ်ယောက်လိုတင်ဆက်ပေးဖို့အထူးမြတ်တာရက်ခံပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါကိုကြီးမျိုးတန်းရင်ဟိုတော်ရရှင်တယောက်ကိုပြီးခဲ့တဲ့ဟိုသတင်းနှစ်ပတ်လောက်တုန်းကလည်းဒီအကြောင်းလေးပဲစာပြန်ပေးဖို့ပါတယ်နော်။မညုံညုံလင်းကအခုရန်ကုန်မှာရောက်နေပြီဆိုတော့ရန်ကုန်ကနေပြီးတော့ဒီအစီအစဉ်လေးကိုတင်ဆက်ပေးတာဖြစ်ပါတယ်။သူနဲ့တူတူအရင်တော့တင်ဆက်ပေးတဲ့ကိုဇော်ဝင်းလိုက်နဲ့ကိုကျော်ကျော်သိန်းကတော့ဒီအမေရိကန်ပြည်သူကရုံးချုပ်မှာတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့လဲမညွညွလင်းက TV ရုပ်မြင်သံကြားအတွက်ပါသတင်းပေးပို့ရင်းနဲ့ဒီစီစဉ်ကိုတင်ဆက်တာမလို့ကိုကြီးမျိုးတန့်စကားနဲ့ပြောရမယ်ဆိုရင်လူရှင်တော်နှစ်ယောက်နဲ့မင်းသမီးလူမျိုးတင်ဆက်ပေးလို့မရတော့တာပါနော်။နားလည်မယ်လို့မျှော်လင့်ပါတယ်။ဒီတော့ရှင်ကမညွညွလင်းတောင်ငူရောက်ရင်လဲကျွန်တော်စီကိုလာလဲဖို့လိုက်လဲပြူငါစွာဖိတ်ခေါ်ပါတယ်။ဟုတ်ကဲ့မညွကိုလှမ်းပြီးတော့ပြောပြပေးပါမယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမတို့စီကပေးပို့တဲ့ပြက်ကရင်ရောက်တယ်ဆိုလို့လည်းဝမ်းသာပါရနော်။ကျမတို့ VOA ကိုရေးလာတဲ့အစားတွေအများစုကတော့ရင်ဖွင့်စာတွေပဲဖြစ်ကြပါတယ်ရှင်။ဒါပေမဲ့တချို့စာတွေထဲမှာတော့မြန်မာနိုင်ငံကလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထင်မြင်ယူဆချက်ကိုရေးလာတာတွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါ။အဲ့ဒီချိန်ကစာတစ်စောင်ကိုအခုတစ်ပတ်ပြောပြပေးချင်ပါတယ်။မဝိဟန်အင်းလေးဆိုတဲ့သောရရှင်ကပြီးခဲ့တဲ့အေပြီလမှာကွယ်လွန်သွားတာတစ်နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်အမှတ်တရဖြစ်နေကြပြတပုတ်ရေးဆက်ပေးပို့ရင်းနဲ့စာရေးလာပါတယ်
။မတရားမှုစန့်ကျင်နိုင်ငံရေးဆင်မြင်းကဦးဝင်းတင်ကွယ်လွန်တာတစ်နှစ်ပြည့်သွားခဲ့ပါပြီ။နေချက်တွေဟာသူတို့တမိုင်းကိုသူတို့ကိုယ်တိုင်ရေးခဲ့သလိုမြန်မာပြည်ကစစ်ကောင်းဆောင်များဟာလည်းသူတို့တမိုင်းကိုသူတို့ကိုယ်တိုင်ရေးခဲ့ကြတာပါ။လူတွေရဲ့ civilization ဟာနှစ်ကာလရှည်ကြာလာတာနဲ့အမျှရင့်ကျက်မြင့်မားလာရစမယ်ဖြစ်ပါတယ်။1885ခုနှစ်ကနယ်ချက်တွေရဲ့တမိုင်းနဲ့မြန်မာပြည်ကစစ်အာဏာရှင်တွေရဲ့တမိုင်းဘယ်တမိုင်းကရိုက်ပါသလဲ။နိုင် နိုင်ငံအာဏာကိုတနည်းနည်းနဲ့ရယူနိုင်ခဲ့တဲ့နိုင်ငံရေးခေါင်းဆောင်များစစ်ခေါင်းဆောင်များရဲ့စိတ်နေစိတ်ထားအတီးကျုနဲ့မူဝါဒခံယူချက်သဘောထားဆန်နှုံး principle ပေါ်မှာမူတည်ပြီးတိုင်းပြည်တိုးတက်မှုဆိုးရွားမှုတွေဖြစ်ခဲ့ရတယ်လို့ပြည်သူတွေကာမကောင်းအကြောင်းမလားဖြစ်ခဲ့ရမှုနဲ့တာယာဝါပြောမှုဆရာတွေဖြစ်ခဲ့ရတယ်လို့ထင်ပါတယ်တိုင်းပြည်အာဏာကိုနှစ်ပေါင်း90ကျော်ရယူထားနိုင်ခဲ့တဲ့စစ်ကောင်းဆောင်အဆက်ဆက်ရဲ့မတရားမှုတွေကြောင့်ပြည်သူတွေဒုက္ခရောက်ခဲ့ရပြီးဘဝတွေအသက်တွေပိတ်ဆက်ခဲ့ရတယ်ဆိုတာတမိုင်းကသက်သေခံနေပါဗျ။အဲ့ဒီမတရားမှုများကိုကျောင်းသားလူငယ်များယဟန်းရှင်လူပြည်သူများကစန့်ကျင်ကန့်ကွက်ရမှာသတင်းစာဆရာကြီးဦးဝင်းတင်ဟာထိတ်ဆုံးကဥဆောင်ပါဝင်ခဲ့သူဆိုတာအမှန်တရားကိုလိုလားသူတိုင်းလက်ခံကြရမှာပါ
။မဟွေဟန်အင်းလေးရေးလာတာပါ။မြန်မာနိုင်ငံရေးမှာအရေးပါအရာရောက်တဲ့သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျေးဇူးတွေကိုဖော်ညွှန်ပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။သူကကြပြာရှိကြီးတပုတ်လဲဦးဝင်းတင်အမှတ်တရဆိုပြီးရေးဆက်ပေးပို့လိုက်ပေမဲ့လည်းကျမတို့အချိန်အကန့်အသတ်ကြောင့်ကြပြာတော့မဖော်ပြပေးလိုက်တော့ပါဘူးနော်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ကြားဖြတ်ပြီးတော့ရင်ဖြော်ပြပေးကြပါလိမ့်ရှင်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာထိတ်ဆုံးရောက်နေတဲ့သချင်းလေးတပုတ်ပဲဖြစ်ပါတယ်။နံပါတ်3မှာရှိနေတဲ့သချင်းလေးနဲ့ဖြော်ပြပေးကြပါတယ်။ The Weeknd အဖွဲ့သီးဆိုထားတဲ့ Anit ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင
် You make it look like it's magic I see nobody, nobody but you, you, you. I'm never confused. Hey, hey, I'm so used to being used. So I love when you call unexpected. Cause I hate when the moment's expected. We live in our lives. Hey, hey, you're my favorite kind of night. So I love when you call unexpected. Cause I hate when the moment's expected. So I'ma care for you, you, you.
The Weeknd of Wealthy Sutare ended so that the team was not saying that I am. သောရရှင်ရဲ့ချင်းချင်းမေတ္တာတည်းလက်ဆောင်ပေးဖို့တဲ့မြန်မာသချင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားပါမယ်ရှင်။ဒီရန်ကုန်မြို့ရန်ကင်းမြို့နယ်ဒုက္ခဝတီလမ်းကဦးမျက်နိုင်ဆိုတဲ့သောရရှင်ရေးလာတဲ့ဒီဆာမှာတော့မြို့တော်ပတ်ဝန်းကျင်မှာညှဉ်းနှွမ်းမှုတွေဖြစ်နေလို့ဒီပြည်သူလူထုရဲ့ကျန်းမာရေးထိခိုက်အောင်ပြုလုပ်နေတဲ့သူတွေကိုထိထိရောက်ရောက်အရေးယူပေးပါဆိုပြီးတော့ဒီသောရရှင်စာရေးလာပါတယ်။ဒီသောရရှင်ကမြို့တော်စီပင်သာယာရေးကော်မတီရောဒီနိုင်ငံတော်သမရယုံပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်တို့ကိုပါတိုင်တန်းထားတာဖြစ်ပါတယ်။
မြန်မာနိုင်ငံရန်ကုန်မြို့ဟာလွန်ခဲ့တဲ့အချိန်ကအရှိတောင်အရှမှာအသင်ရှင်ဆုံးမြို့တော်တစ်ခုဖြစ်ခဲ့ပါတယ်။ဒါမှလည်းတော်လိုင်းရေးကောင်စီခေတ်ကနေ2010ခုနှစ်အထိခေတ်ဆက်ဆက်လူနေမှုအဆင့်တန်းနှိမ့်ကြတာနဲ့အညစ်ပတ်ဆုံးမျိုးတော်အဆင့်ကိုရောက်ရှိသွားပါတယ်။ဒီအကျိုးဆက်ကြောင့်ပြည်သူလူထုရဲ့ကျန်းမာရေးအဆင့်တန်းကလည်းကမ္ဘာမှာအနိုင်ကျဆုံးအဆင့်ကိုရောက်ရှိခဲ့ပါတယ်။အခုဒီမိုကရေစီအစိုးရလက်ထက်မှာရန်ကုန်မြို့တော်စီပင်သာရေးကော်မတီကတန်ရှင်းရေးလုပ်ငန်းတွေကိုအချိန်ဟုန်နဲ့ဆောင်ရွက်နေပြီးတော့ပြည်သူတွေအသိအမှတ်ပြုတဲ့အခြေအနေကိုရောက်ရှိနေပါပြီ။ဒါမှလည်းရန်ကုန်မြို့တော်စီပင်သာရေးကော်မတီအစွမ်းကုန်တန်ရှင်ရေးလှုပ်ဆောင်နေတဲ့အချိန်မှာလူတချို့ကစီးမက်ကမ်းမဲ့အမိုက်တွေပစ်တာစီးမက်ကမ်းမဲ့ကွန်းသွေးတွေထွေးတာတွေလုပ်နေတဲ့အတွက်ကြောင့်လူတို့ကိုကျန်းမာရေးထိခိုက်စေတဲ့အပြင်နိုင်ငံသားတွေရဲ့ပြစ်တင်ဝေဖန်မှုတွေကိုလည်းခံနေရပါတယ်။စင်ကာပူနိုင်ငံမှာစီးမက်ကမ်းမဲ့အမိုက်ပစ်မယ်ဆိုရင်ဒံငွေစင်ကာပူဒေါ်လာ900မြန်မာကျပ်ငွေ38,900လောက်ပေးရပါတယ်။ဒီလိုဒဏ်ရိုက်ပြစ်ပေးတဲ့အတွက်စင်ကာပူကကမ္ဘာမှာအသံရှင်းဆုံးမြို့တော်ဖြစ်လာခဲ့ပါတယ် စီမံကမဲ့မိုက်စွန်ပစ်တာကွန်သွေးထွေးတာတွေကိုတွေးရှိရင်ခိုင်ခိုင်လုံလုံမြို့တော်စီပင်ကိုအကြောင်းကြားနိုင်သူတွေကိုစုငွေချင်းမြင့်ပေးတင်ပါတယ်။ရန်ကုန်မြို့တော်မှာရန်ကုန်မြို့တော်စီပင်သားရေးကော်မတီကဘလူဝဲတန်ရှင်းရေးလှုပ်ဆောင်နေပေမဲ့လည်းစီမံကမဲ့မိုက်စွန်နေသူတွေရှိနေသေးတော့တန်ရှင်းတဲ့မြို့တော်ဘယ်တော့မှဖြစ်လာမှာမဟုတ်တဲ့အပြင်မြို့တော်ဝင်းကျင်ညံ့နှောင်းမှုကြောင့်ပြည်သူလူထုရဲ့ကျန်းမာရေးလည်းနှိမ့်ကျထိခိုက်လာမှာဖြစ်ပါတယ်ခင်ဗျ
။တခြားစီကန့်ရှိတဲ့အာရှနိုင်ငံစံပြဖြစ်တဲ့စင်ကာပူနိုင်ငံလိုမျိုးတော်မှတန်ရိုက်တင်ပါတယ်ဆိုပြီးတော့ဒီသောရရှင်ကဒီအများပြည်သူကျန်းမာရေးအတွက်ထိထိရောက်ရောက်လောက်ကင်ဆောင်ရွက်ပေးဖို့တာဝန်ရှိသူတွေကိုအကြံပြုလာပါတယ်ရှင်မြန်မာနိုင်ငံမှာအရင်တုန်းကသမဝါယံမှာအတင်းအဖွဲတွေအတွက်ကောက်ထားတဲ့ငွေတွေကိုအခုအခါအဲ့ဒီအတင်းအဖွဲတွေမရှိတော့ပေမဲ့ဘာကြောင့်ပြန်ပြီးတော့မရှင်းပေးတာလဲဆိုပြီးတော့မေးခွန်းထုတ်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ
်ရှမ်းပြည်မြောက်ပိုင်းမုံမိတ်မြို့နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ခန့်ကမြို့နယ်သမဦးစီးဌာနရဲ့ဦးစီးမှုနဲ့ရက်ွက်ကျေးရွာအခြေခံသမဝါယံမှာအတင်းဆိုင်တွေကိုလူထုထက်ဝင်ငွေနဲ့ထူထောင်ခဲ့ပါတယ်နှစ်တည်းမကြာမီအခြေခံသမဝါယံမှာအတင်းတွေဖျက်သိမ်းသွားခဲ့ပါတယ်အတင်းသားတွေရဲ့ထက်ဝင်ငွေတွေကိုလည်းပြန်လဲထုတ်ပေးတာမျိုးမရှိပဲရှင်းလင်းတာမျိုးလည်းမရှိခဲ့ပါဘူးအသင်းပိုင်ငွေကိုဘမ်းမာထည့်သွင်းထားတယ်လို့သာလေ့လာကြားသိရပါတယ်သူဖြစ်ပါ၍အသင်းသားအလုံးကိုမြမစီဝါရေးဘန်တွုံးဝင်ဖြင့်တွက်ချက်ပြီးအမြန်ဆုံးပြန်ထုတ်ပေးပါရန်နဲ့သက်ဆိုင်ရာအဖွဲ့အစည်းအသီးသီးမှသိရှိဆောင်ရွက်ပေးပါရန်တင်ပြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစနစ်တွေပြောင်းအစိုးရအဖွဲ့အစည်းတွေပြောင်းသွားတဲ့အခါမှာအရင်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့အစဉ်အကြာမပြည့်ပြတ်သေးတာတွေကိုအခုဆက်ပြီးတော့တာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးလိုက်တာပါရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်မြစ်တာတိလက်ဆောင်တောင်းလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးခြင်းပါတယ်ရှင်။ VOE ကိုဒိုင်းရိုက်ဖုန်းဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်ကတော့မော်ဆလင်ဆိုတဲ့သောရရှင်ပါ။ဒီသောရရှင်ကတော့ဘယ်သူဘယ်ဝါအတွက်တောင်းနေဆိုတာပြောမထားခဲ့ပဲနဲ့အာဇာနည်တီဆိုထားတဲ့နောက်ဆုံးရင်ခွင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။ဒီညောင်လေးပင်မျိုးကသောရရှင်ကိုထိုက်ကြီးကတော့မေးသနာကြော်ရေးတဲ့သချင်းတစ်ပုတ်တောင်းခြင်းပါတယ်။သချင်းလေးပါဆိုပြီးတော့သချင်းတော့ရေးလာတဲ့စာပါ။ဆောင်မတော်မင်းသားကြီးဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးပါတယ်ဒီသချင်းလေးကိုရန်ကုန်ပညာရေးကောလိပ် DTEC205D4 တန်းခွဲကတငယ်ချင်းတွေအားလုံးနားဆင်ဖို့ပါဆိုပြီးတော့ဒီညောင်လေးပင်ကသောရရှင်ကိုထိုက်ကြီးသချင်းတွင်းတော့ကသချင်းသချင်းလေးတစ်ပုတ်တောင်းဆိုလာပါတယ်ဟုတ်ကဲ့ပါကိုထိုက်ကြီးကျမသချင်းတော့ကသချင်းအထူးအစီအစဉ်လေးတင်ဆက်ပေးနေလို့ဒီသချင်းလေးကိုဒီသောရရှင်များပေးစာခဏမှမဖော်ပြလိုက်ရပါဘူး။ဒါပေမဲ့လည်းကျမတို့ VOE ကသချင်းအထူးအစီအစဉ်တင်ဆက်တဲ့အခါမှာကိုဇော်ဝင်းလိုင်တောင်းထားရတဲ့ထင်ပါတယ်။ကျမမှတ်မိပါတယ်။ရှာပုံတော်မင်းသားကြီးဆိုတဲ့သချင်းလေးကိုကျမထုတ်လွှင့်ပေးလိုက်ပါတယ်။အဲသချင်းလေးကိုနားဆင်ပြလိုက်မယ်လို့ထင်ပါတယ်နော်။အဲဒီတော့ကသချင်းတောင်းလွှာလေးမဖတ်ကြားပေးလိုက်ရလို့ဒီတစ်ပတ်ဒေးတောင်းလွှာခဏမှကျမကိုထိုက်ကြီးရဲ့တငယ်ချင်းတွေအားလုံးနားဆင်ဖို့အတွက်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သချင်းလေးနဲ့မေတ္တာတိလက်ဆောင်ပေးခြင်းပါတယ်ရှင်။ဒီတော့ဒီတစ်ပတ်တော့နောက်ဆုံးရင်ခွင်ဆိုတဲ့သချင်းလေးကိုတေးတောင်းတဲ့သောရရှင်တွေရော VOA တေးချစ်သောရရှင်အားလုံးရောလက်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ချိန်မှအိမ်ပြန်လမ်းလေးမင်မှ
ဆိုထားတဲ့နောက်ဆုံးရင်မွေးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့တည်သင်းတောင်းလာတွေကိုတင်းနှင်းရင်းညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလေရှင်။ဒီ ਈ ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ရင်ကုန်သွားမျိုးကြီးမိတဲ့သူရှိရနေရကိုကိုမြင်နေချမင်းမြန်တာရင်ကလုံးမြလုံး
မာဗီမပေးစာများအစီအစဉ်ပြီးအခုတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မြန်မာစကားကိုရိုးရိုးတက်တက်မပြောဘဲနည်းနည်းထွင်ပြီးပြောတတ်တဲ့မိတ်ဆွေတယောက်အကြောင်းဆရာဦးဝင်းဖေကပြောပြထားပါတယ
်တော်တော်ရှင်များခင်ဗျာဝင်းဖေမှာစကားပြောရင်ရိုးရိုးတဲ့တယ်မဟုတ်ဘဲနည်းနည်းထွင်ပြီးပြောတတ်တဲ့ဦးအေးကျော်ဆိုတဲ့မိတ်ဆွေကြီးတယောက်ရှိပါတယ်။ဥမာပြောရရင်သူနဲ့ရင်းနှီးတဲ့မိတ်ဆွေတွေကိုခင်ဗျားတို့တတ်နိုင်သမျှမရှိအောင်လုပ်ကြ။အလိုလိုချမ်းသာလာလိမ့်မယ်တဲ့။ဒီတော့လူရိုးကြီးဦးသိမ်းမောင်ကဒေါ်စန်းမကိုအေးကျော်ရဲ့ပေါက်ကြရီရှောက်မပြောစမ်းမနဲ့တတ်နိုင်သမျှမရှိအောင်လုပ်မှတော့မွဲယုံမဲ့ရှိတော့တာပေါ့လို့ရိုးရိုးကြီးပြန်ဟောက်ပါတယ်။ဒီတော့မှဦးအေးကျော်ကကျုပ်ပြောတဲ့တတ်နိုင်သမျှမရှိအောင်လုပ်ကြဆိုတာကလောဘတို့ဒေါသတို့မာမာနတို့သောကတို့ဗျာပါဒတို့မစ္စရိယစိတ်တို့ဆိုတာတွေကိုပြောတာဗျအဲ့ဒါတွေတတ်နိုင်သမျှမရှိမှစိတ်ချမ်းသာမှလေစိတ်ချမ်းသာမှတော့ရုပ်ပိုင်းကတော့ပါပါကလေးရှိတော့တာပါဗျာဆိုပြီးတော့ခေတ်လူငယ်တွေရဲ့ဘန်းစကားကလေးနဲ့ရေသွမ်းသွေးပါတယ်ဒီတော့ကွန်မင်းသိန်းဆိုတဲ့အရာရှိဟောင်းကြီးကဒီမဲ့ကိုလူလောကမှာလောဘမရှိမှတော့ဘယ်တော့မှမချမ်းသာဘူးလာလို့မနေနဲ့လို့ပြောပါတယ်ဒီတော့ဥစောမောင်ဆိုတဲ့လူပြန်တော်ကြီးကဒီမဲ့ကိုမင်းသိချမ်းသာတယ်ဆိုတာဘာကိုပြောတာလဲဒီနေရာမှာတော့လူရိုးကြီးဥသိမ့်မောင်ကမြန်တယ်ဗျချမ်းသာတယ်ဆိုတာနှမျိုးရှိတယ်ဗျာကိုရောစိတ်ပါချမ်းသာကြပါစေတဲ့ဆူတောင်းရှိတယ်စိတ်ရောရုပ်ပိုင်းရောချမ်းသာပါစေလို့ဆူတောင်းတာမဟုတ်လားတဲ့ဒီတော့လူပြန်တော်ဥစောမောင်ကဟုတ်လိုက်ပြီဗျာစေရောရုပ်ရောချမ်းသာမှာပြည်စုံနာဗျသူတော်ကောင်းများကြတော့ရုပ်ချမ်းသာကိုသိတ်တောင်ထဲမတွက်ကြတော့ဘူးခန္ဓာဝန်ထားယုံလောက်ပဲလူလာကြတာဗျလူပြန်တော်ပြီးပြီးလောကုတ်တရားပဲခတ်ရင်ရင်ပြောပါတယ်ဒီတော့ဦးမင်းသိန်းကလူပြန်တော်ကြီးပဲလှည့်ပြီးတော့လောကုတ်တရားပဲကြီးသိတ်မလှည့်နဲ့လေဗျကျုပ်တို့နဲ့အာသဝတရားကုံဖို့နေရအဝေးကြီးလိုသေးတာဗျလောကီအမြင်နဲ့ချမ်းသာဖို့ကိုပြောနေတာဗျလို့တကယ်ဘဝမှန်တွင်နဲ့နီးရမလို့လို့ဘာလို့လို့ပြောပါလဲဒီတော့မှဦးအေးကျော်ကပြန်ဝင်ပါလေကျုပ်သိတာကတော့ဒုက္ခချမ်းသာမှုနဲ့ပတ်သက်လာရင်လောကီအတွက်ပဲဖြစ်ဖြစ်လောကုတ်တရားအတွက်ပဲဖြစ်ဖြစ်တတ်နိုင်သမျှလောဘဒေါသမောဟဆိုတာတွေကင်းနိုင်မှဖြစ်တာပါဗျာတဲ့ဒီတော့ဦးသိမ့်မောင်ကချက်ချင်းဝင်ပြောပါလေဟုတ်တယ်ဗျာရုပ်ပစ္စည်းငွေကြေးနောက်ဩဇာအာဏာကအစကြည်ကြည်တဲ့ကျွယ်ဝချမ်းသာကြပြီမဲ့စိတ်မချမ်းမသာဖြစ်နေကြတဲ့လူတွေလောကမှာအများကြီးပါဗျာဘယ်နေရာကြည်ကြည်မြင်နေရတာပါဘဲတဲ့ ဒီတော့ဦးစောမောင်ကပဲဟုတ်တယ်ဗျာသိချမ်းသာတဲ့သူတွေမှာလောဘကိုမတတ်နိုင်ကြလေတော့ရလေလိုလေအိုးတစီဆိုတာလို့ပိုးပို့ပြီးတော့နောက်ထပ်ရလာဖို့လောဘစောတက်နေရတာရဲ့နောက်ရပြီးသားတွေဆုံးရှုံးရမှာကြောက်ရတဲ့သောကဗျာပါရတွေနဲ့မောဟကြောင့်မုဒိတာကိုမမြင်နိုင်ပဲပြိုင်ဘက်တွေကိုမစ္စရိယပွားရတာနဲ့ရွှေပုံစိန်ပုံကြီးတွေပေါ်ထိုင်ရင်ဖတ်ဖတ်မောနေကြတာပါဗျာတချို့ဆိုအတော်မသတ်နိုင်တဲ့လောဘဒေါသတွေကြောင့်အများတကားရဲ့သသွေးအကွက်မှာပက်လေရောမှောက်ရရောဘေးဆောင်ရောအမျိုးမျိုးမျောနေကြတာပါအာနာရီပါဝါရီစိန်တွေရွှေတွေတိုက်တွေကားတွေဆိုတာဘာအဓိပ္ပာယ်ရှိမှန်းကိုမသိကြတော့တာပါဗျာဒီတော့မှဥေးကျော်ကပဲဒီလိုပြောနေကြတာကိုကလည်းတကယ်တော့မကောင်းမြန်ဘူးဗျာလို့ပြောချလိုက်ပါတယ်ဝင်းဖေကြားနေသိနေရတာကလေးတွေကိုဆက်လက်ပြီးတင်ပြပေးပါဦးမယ်ကြားမှာချမ်းသာကြပါစေကျွန်တော်ဝင်းဖေပ
ါဆရာဦးဝင်းဖေပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရတာပါမနက်ဖြန်မနက် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ40 kHz 9433တို့ပြင်လိုင်းဒိုမီတာ4850နဲ့လိုင်းလတ်190တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပါမယ်ခင်ဗျာ
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်လာသူတွေလို့ယူဆရသူတွေရဲ့ရုပ်လောင်းမြုပ်နှံထားရာနေရာ30လောက်ကိုရဲတွေကရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။လူမောင်ခိုကူးသူတွေစကန်တထောက်ချရင်နာတဲ့မလေးရှားထိုင်းနယ်ဇက်ကရွာရီနားမှာအဲ့ဒီနေရာတွေကိုတွေ့ခဲ့တာလို့မလေးရှားပြည်ထောင်စုဝန်ကြီးဇာဟစ်ဟာမဒီကသတင်းတောက်တီကိုဒီကနေ့မှပြောကြားခဲ့တာပါ။မြုပ်နှံထားသူတွေဟာဘယ်သူဘဝတွေဖြစ်တယ်ဆိုတာကိုအတည်ပြုဖို့ရဲစုံစမ်းစစ်ဆေးရာရှိချုပ်နဲ့သူ့လက်ထောက်တို့ဟာအဲ့ဒီနေဆက်မှာရောက်နေပြီးရဲတပ်ဖွဲ့နဲ့အထူးရဲတပ်ဖွဲ့တွေကတော့ဒီလူတွေဟာလူကုန်ကူးခံရတဲ့ဒုက္ခသည်တွေဖြစ်တယ်လို့ပြောဆိုကြောင်းပြည်ထောင်ဝန်ကြီးမစ္စတာဟာမန်ဒီကပြောဆိုပါရခင်ဗျာဘရွန်ဒီအတိုက်ခံခေါင်းဆောင်တပ်ခံရနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကပြစ်တင်ဝေဖန်ခဲ့ပြီးအဖွဲ့ပေါင်းစုံအနေနဲ့အကြမ်းဖက်မှုတွေကိုရှောင်ရှားပြီးနိုင်ငံရေးအချက်အလက်ကိုအပြေရှားဖို့တိုက်တွန်းလိုက်ပါတယ်။စနေနေ့ရုံးက UPT ပါတီခေါင်းဆောင်ဇဒီဖာရူစီအတက်ခံမှုကြောင့်ဘရွန်ဒီမှာတန်တရားတွေပိုကြီးထွားလာနိုင်ပြီးအကြမ်းဖက်မှုတွေထပ်ဖြစ်လာနိုင်တယ်လို့လည်းအတွင်းမှုချုပ်ကပြောပါရခင်ဗျာ။ရှီယာမွတ်စလင်တပုန်တွေနဲ့အီရတ်အစိုးရတပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေကိုရမဒီမြို့အရှိတ်ဘက်မှာတိုက်ခိုက်နေပါတယ်။လွန်ခဲ့တဲ့ဘက်ကစစ်သွေးကြွတွေလက်ထဲကျောက်ခဲ့တဲ့ဒီမြို့ကိုပြန်လည်သိမ်းယူဖို့အစတင်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ Anbar ဒေသမြို့ရမဒီကို IS စစ်သွေးကြွတွေဟာမေလ18ရက်နေ့ကသိမ်းပိုက်လိုက်နေတာဖြစ်ပြီးဒါဟာဘက်ကမှာရှိတဲ့အီရတ်ဘူအစိုးရအတွက်တော့အတော်လေးစိတ်မသက်မသာဖြစ်စေခဲ့တဲ့အဖြစ်ရလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာနောက်တစ်ချိန်ရည်ကြီးတဲ့တန်ချောင်းတည်ဆုံးသူဥယျာဉ်52ယောက်ရှိသွားပြီးအဲ့ဒီတည်ဆုံးသူတွေထဲမှာနိုင်ငံခြားចောင်းသား2ယောက်ပါဝင်ပါတယ်။ចောင်းကားပေါ်မှာတတ်မှတ်ထားတဲ့အရည်အတွက်တဲ့နှစပုတ်တင်ထားတဲ့ဒီចောင်းကားဟာရည်ထဲကိုပြုတ်ကျတဲ့အထဲထဲမှာဒီနိုင်ငံခြားသားចောင်းသားတွေပါဝင်တည်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်ပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့် engineer ကတော့ El Santos ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနိုမီတာ24 25 32 50တို့ကနေအတန်လွင့်ခဲ့တာဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.